Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်၂၀၁၉ခုနှစ်ဖေဖော်ဝါရီလ၂၇ရက်အင်္ဂါနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့စုမြတ်မှုပါရှင်။အမေရိကန်ကမြောက်အတလန်တိတ်နေတိုစစ်စာချုပ်အဖွဲ့ပေါ်ထားရှိတဲ့ဂတိတွေအတိုင်းဆက်လက်ဆောင်ရွက်သွားမယ်လို့ဒုသမ္မတ Mike Pence ကကတိပြုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတမန်ရန်ဟီလီဟာဒီကနေ့ Cox's Bazar ဒေသမှာသွားပြီးတော့ရိုဟင်ဂျာတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒီလိုသတင်းတွေကိုကိုစော်ဝင်းနိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။အခုမနက်နာဆင်ရမယ့်သတင်းလွှာတွေထဲမှာတော့27ရာစုပင်လုံကြိုတင်ပြစ်စင်မှုတွေနဲ့အတူဒီနီလာကမ်းမှာ NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပါဝင်နိုင်ခြင်းအလားအလာတွေနဲ့ပတ်သက်လို့
အဖွဲ့တစ်ဖွဲ့ချင်းအဖွဲ့စည်းတွေရဲ့ခေါင်းဆောင်တူချင်းရဲ့ဆယ်နှစ်သဘောထားတွေပေါ်မူတည်နေတဲ့ခါကျတော့
ပုံအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နိုင်ငံကခေါ ਉਕ ာရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။အမေရိကန်သမ္မတ Trump ကပြည်ဝင်ခွင့်ဗီဇာတွေပိတ်တဲ့အမိန့်ကိုပြည်ထောင်စုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်မှာပဲမြန်မာကရင်ဒုက္ခသည်မောင်နှမ၃ဦးအမေရိကန်ကိုလာရောက်ချေချဖို့ရောက်လာကြပါပြီ။အမေရိကန်ဒုတိယသမ္မတ Mike Pence ကနေတိုးရဲ့ကာကွယ်ရေးအသုံးစရိတ်ကို2019မတိုင်ခင်တိုးမြင့်ဖို့အခိုင်အမာပြောကြားလိုက်ပါတယ်။ဒီလိုသတင်းလွှာတွေသတင်းဆောင်ပါတွေမတိုင်ခင်အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလှိုင်တို့ကကြီးညာပါမယ်ရှင်။
မြောက်အတလန်တိတ်နေတိုးစစ်စာချုပ်အဖွဲ့ပေါ်ထားရှိတဲ့ကတိတွေအတွင်းအမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်လို့ဒုတိယသမ္မတ Mike Pence ကအမခန့်ပြောကြားခဲ့ပြီးတော့တခြားအဖွဲ့ဝင်နိုင်ငံတွေကိုကာကွယ်ရေးအသုံးစရိတ်တိုးမြင့်သုံးဆွဲဖို့အတွက်ပြက်ပြက်သားသားတိုက်တွန်းခဲ့ပါတယ်။နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့နေတိုးအဖွဲ့အတွင်းမှာအမေရိကန်နဲ့နောက်ထပ်4နိုင်ငံကပဲအဖွဲ့အတွက်သုံးဆွဲတဲ့ကာကွယ်ရေးအသုံးစရိတ်ကိုအပြည့်အဝထည့်ဝင်ကြတယ်လို့ Belgium နိုင်ငံ Brussels မြို့တော်ကနေတိုးဌာနချုပ်မှအမေရိကန်ဒုသမ္မတကပြောခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတွေအနေနဲ့ပြည်တွင်းအတည်ရင်ထုတ်ကုန်တန်ဖိုးရဲ့နှစ်ရာခိုင်နှုန်းကိုစစ်ရေးအသုံးစရိတ်အဖြစ်ထည့်ဝင်ဖို့လိုအပ်ချက်အတိုင်းလက်တွေ့လုပ်ကြဖို့အတွက်အချိန်တန်ပြီလို့ဒုသမ္မတ Pence ကပြောခဲ့တာပါ။အမေရိကန်အစိုးရတည်းရဲ့အမေရိကန်ဦးစားပေးမူဝါဒအပေါ်စိုးရိမ်နေကြချိန်မှာအမေရိကန်အနေနဲ့မဟာမိတ်နိုင်ငံတွေနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်တယ်ဆိုတာကိုပြသဖို့အတွက်ဒုသမ္မတ Mike Pence ဟာဥရောပကိုပထမဆုံးအကြိမ်သွားရောက်နေတာဖြစ်ပါတယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ကစစ်တပ်ဗျူဟာမှုအဖြစ်တမတော်အတွင်းတောက်လျှောက်တာဝန်ထမ်းဆောင်ခဲ့တဲ့ကြီးတပ်ဒုတိယဗိုလ်ချုပ်ကြီး HR McMaster ကိုအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဒီအဖြစ်ရွေးချယ်လိုက်ပါတယ်။အသက်54နှစ်ရှိပြီဖြစ်တဲ့ McMaster ဟာအင်မတန်စွမ်းရည်ထမ်းမြတ်သူဖြစ်သလိုအထွေထွေအကျုံရင့်ကျက်သူတစ်ဦးလည်းဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။ဒုတိယဗိုလ်ချုပ်ကြီး McMaster ကိုရွေးချယ်ကြောင်းဖလော်ရီဒါပြည်နယ်ကသူ့ရဲ့မာရာလာဂိုဆိုင်အင်ကနေကြေညာတဲ့တချိန်ထဲမှာပဲလက်ရှိမှာယာယီအမျိုးသားလုံခြုံရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်နေတဲ့ကြီးတပ်ဒုတိယဗိုလ်ချုပ်ကြီး Keith Kellogg ကတော့အမျိုးသားလုံခြုံရေးကောင်စီရဲ့ဝန်ထမ်းအရာရှိချုပ်အဖြစ်တာဝန်ထမ်းဆောင်သွားမယ်လို့သမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်အာဏာရပြီးတဲ့နောက်24ရက်သားတာဝန်ထမ်းဆောင်ပြီးယာရုကနေဖယ်ရှားခံလိုက်ရတဲ့ဗိုလ်ချုပ်ကြီး Michael Flynn နေရာမှာဒုတိယဗိုလ်ချုပ်ကြီး McMaster ကိုအစာထိုးခန့်လိုက်တာဖြစ်ပါတယ်။သမ္မတထရမ့်ကြမ်းတက်တာမကျိန်ဆိုခင်ရုရှားတာမန်နဲ့တယ်လီဖုန်းနဲ့စကားပြောကြားခဲ့တဲ့အထက်ရုရှားပေါ်အမေရိကန်ကပိတ်ဆို့အရေးယူထားတဲ့အကြောင်းပါဝင်ခဲ့တယ်ဆိုတာကိုဗိုလ်ချုပ်ကြီး Flynn ကဒုသမ္မတ Mike Pence ကိုမပြောဘဲထိန်ချန်ထားခဲ့တာဟာလက်မခံနိုင်တဲ့ကိစ္စဖြစ်တယ်ဆိုပြီးဗိုလ်ချုပ်ကြီး Flynn ကိုယာရုကနေအနားယူခံလိုက်တာဖြစ်ပါတယ်
။အီရန်နိုင်ငံရဲ့ရေနံတွင်းတွေကိုအမေရိကန်ကသိမ်းယူဖို့အစီအစဉ်မရှိပါဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကတနင်္လာနေ့ကပြောလိုက်ပါတယ်။မော်ဆိုးမြို့အနောက်ဖက်ချမ်းမှရှိနေတဲ့ IS စစ်သွေးကြွတွေကိုတိုက်ထုတ်နေတဲ့စစ်စင်ရေးဒုတိယနေ့မှာဒီကြိုတင်ကြီးညာမထားဘဲနဲ့ကာကွယ်ရေးဝန်ကြီး Mattis ကအီရတ်နိုင်ငံကိုတွားရောက်ခဲ့စဉ်လမ်းခီးမှာဒီသူနဲ့အတူပါသွားတဲ့သတင်းတောက်တွေကိုခုလိုပြောခဲ့တာဖြစ်ပါတယ်။ IS တွေကရေနံတွေရောင်းမစားနိုင်အောင်လို့အမေရိကန်တပ်တွေကအီရတ်ရေနံတွင်းတွေကိုသိမ်းသိမ်းခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့မှုတဲ့အတွက်ကာကွယ်ရေးဝန်ကြီးကအခုလိုမျိုးရှင်းလင်းလိုက်တာဖြစ်ပါတယ်။အီရတ်ကရေနံတွေကိုသိမ်းပိုက်ဖို့အမေရိကန်တပ်တွေရောက်နေတာမဟုတ်ဘူးလို့ဝန်ကြီး Mattis ကပြောခဲ့တာပါ။ IS စစ်သွေးကြွအဖွဲ့ကိုချေမှုန်းနေတဲ့အီရတ်တပ်တွေကိုအမေရိကန်ကအခုအညီပေးသွားမယ်ဆိုတာကိုလည်းအီရတ်ကာကွယ်ရေးဝန်ကြီးအာဖန်အယ်ဟီယာလီနဲ့တွေ့ဆုံစဉ်မှာသူကကတိပေးခဲ့ပါတယ်။မော်ဆူးမြို့ကနေ IS တွေကိုတိုက်ထုတ်နေတဲ့စစ်စင်ရေးဒုတိယနေ့ဖြစ်တဲ့တနင်္လာနေ့ကအီရတ်တပ်တွေဟာဒီတောင်ဘက်မြို့ပြင်နားအထိကိုရှေ့တိုးသွားနိုင်ခဲ့ပါတယ်။မော်ဆူးမြို့ရဲ့လေဆိပ်ကိုလှမ်းမြင်နိုင်တဲ့အဘူဆာယစ်ဖျွာရဲကတောင်ကုန်းတစ်ခုကိုသိမ်းပိုက်နိုင်ဖို့အတွက်အီရတ်တပ်တွေကပြစ်မှတ်ထားတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။
ကောသမဂဆိုင်ရာရုရှားသားမှကြီးဖြစ်ကာလရှည်ကြစွာတာဝန်ထမ်းဆောင်ခဲ့သူဗိုက်တာလီချက်ကင်ဟာသူ့ရဲ့65နှစ်မြောက်မွေးနေ့မတိုင်ခင်တရက်အလိုဖြစ်တဲ့မနေ့တနင်္လာနေ့မနေ့ကနယူးယောက်မြို့မှာရုတ်တရက်ကွယ်လွန်သွားပါတယ်။သူကွယ်လွန်သွားပြီဖြစ်ကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ရမှာဖြစ်ပျက်ပုံအသေးစိတ်ကိုဖော်ပြခဲ့ခြင်းမရှိပါဘူး။ဒါပေမဲ့ကုလသမဂဆိုင်ရာလက်ထောက်တန်အမတ်ကြီးဗလာဒီမီဆာဖရွန်ကော့ဖ်ကတာမတ်ကြီးချက်ကင်ဟာတန်ယုံမာတင်ရုတ်တရက်လက်ကျသွားခဲ့တယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ်။နောက်ဆုံးရရှိတဲ့သတင်းတွေအရတာမတ်ကြီးဟာနှလုံးရောဂါနဲ့နယူးယောက်မြို့Presbyterian ဆေးရုံမှာကွယ်လွန်သွားခဲ့တယ်လို့ဆိုပါတယ်။တာမကြီးကွယ်လွန်ခဲ့တာနဲ့ပတ်သက်လို့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာခိတ္တငြိမ်သက်ပြီးအဖွဲ့ဝင်အားလုံးကကာရဝပြုခဲ့ကြပါတယ်။အထွေထွေညီလာခံဥက္ကဋ္ဌပီတာသွန်ဆင်ကလည်းအခုလိုပြောပါတယ်
။ The late ambassador's passing I know has both shocked and deeply saddened us all. We've lost one of the most respected and influential members of the UN family.
တာမကြီးကွယ်လွန်မှုနဲ့ပတ်သက်လို့ကျွန်တော်တို့အားလုံးအားအသင့်တုန်လှုပ်ကြပြီးတိတ်ကိုဝမ်းနဲ့ကြည်ကွဲရပါတယ်။ကျွန်တော်တို့အနေနဲ့ကုလသမဂ္ဂမိသားစုမှာလေးစားခံရဆုံးလွှမ်းမိုးမှုအရှိဆုံးအဖွဲ့ဝင်တွေနဲ့တဦးကိုဆုံးရှုံးခဲ့ကြရတာဖြစ်ပါတယ်။သူ့ရဲ့နာမည်ဟာကုလသမဂ္ဂရဲ့တမိုင်းမှာကျန်ရစ်ခဲ့မှာဖြစ်ပါတယ်လို့ကျွန်တော်တို့အပြည့်အဝယုံကြည်ပါတယ
်။ကုလသမဂ္ဂတန်တမန်တွေကလည်းသူတို့အနေနဲ့အခုလိုမစ္စတာချက်ကင်ရုတ်တရက်ကွယ်လွန်သွားတာကိုကြားသိရတဲ့အတွက်တုံ့လုံမိကြောင်းနဲ့ဝမ်းနဲ့ကြေကွဲပါကြောင်းလူမှုကွန်ရက်ကနေချက်ချင်းရေးသားဖော်ပြကြပါတယ်။ Vitali Ivanovich Chakin ဟာ1952ခုနှစ်ဖေဖော်ဝါရီ27ရက်နေ့ကမော်စကိုမြို့မှာမူဖွားခဲ့ပါတယ်။သူဟာနိုင်ငံတကာဆက်ဆံရေးအထူးပြုနဲ့မော်စကိုတက္ကသိုလ်ကနေ1984ခုနှစ်မှာဘွဲ့ရခဲ့ပြီး USSR တန်တမန်ရေးရာအထူးပညာရသင်ကောလိပ်မှာတမိုင်းဘာသာနဲ့1982ခုနှစ်ကပါတဂူဘွဲကိုရခဲ့ပါတယ်။မစ္စတာချက်ကင်ဟာ1984ခုနှစ်မှာနိုင်ငံခြားရေးဝန်ကြီးဌာနမှာစတင်အမှုထမ်းခြင်းကစလို့ရုရှားတန်တမန်တယောက်အနေနဲ့လွန်စွာကုန်သွယ်ခါကြီးမားခဲ့သူဖြစ်ပါတယ်။1990ပြည့်နှစ်အစောပိုင်းကာလတွေမှာအဲ့ဒီအချိန်ကယူဂိုစလဗ်နိုင်ငံဟောင်းနဲ့ပြောဆိုဆွေးနွေးဖို့အစိုးရရဲ့အထူးကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့1994ခုနှစ်ကနေ98ခုနှစ်အထိဘယ်လ်ဂျီယံဆိုင်ရာတာအမတ်အဖြစ်1998ကနေ2003ခုနှစ်အထိကနေဒါဆိုင်ရာရုရှားတာအမတ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။2006ခုနှစ်မှာအဲ့ဒီအချိန်ကကုလသမဂ္ဂအတွင်းမှုချုပ်ကိုဖီအာနန်လက်ထက်မှာကုလသမဂ္ဂဆိုင်ရာရုရှားတန်အမတ်ယာဒူးကိုစတင်ယူခဲ့ပြီးအခုကွယ်လွန်ချိန်အထိဒီတာဝန်ကိုထမ်းဆောင်သွားခဲ့တဲ့သူဖြစ်ပါတယ်။ဆယ်နှစ်ကျော်ကာလအတွင်းမစ္စတာချက်ကင်ဟာကုလသမဂ္ဂမှာတာမာကြီးအဖြစ်လှုပ်ဖော်ကံပဲတည်းရဲ့လေးစားမှုကိုလည်းကြေကြေပြန့်ပြန့်ရရှိခဲ့သူဖြစ်ပြီးရုရှားရဲ့ဆက်ဆံရေးမပြေမလည်ဖြစ်ခဲ့တဲ့အစိုးရတွေကတောင်းမှလေးစားခြင်းခံရသူလည်းဖြစ်ပါတယ်။ပြီးခဲ့တဲ့6နှစ်တာကာလအတွင်းရုရှားကခရိုင်းမီးယားဒေသကိုသိမ်းပိုက်ခဲ့တာနဲ့စီးရီးယားသမ္မတဘရှားအယ်အဆတ်ကိုထောက်ခံပံ့ပိုးခဲ့တာတွေကြောင့်ကမ္ဘာလယ်မှာပိုပြီးအထူးချံဖြစ်လာတာနဲ့အမျှသူထမ်းဆောင်ရတဲ့တာဝန်ဟာလည်းပိုပြီးခက်ခဲလာပါတယ်။မစ္စတာချက်ကင်ဟာစစ်စာညှိနှိုင်းမှုတွေမှာအလွန်ကောင်းပါသူဖြစ်ပြီးလူကြီးလူငယ်များတဲ့ထူးချွန်တဲ့တန်တမာတဦးလည်းဖြစ်ပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရော့ကအငင်းစားယူတဲ့အခါအဲ့ဒီယာဒူးနေရာကိုသူရလိမ့်မယ်လို့အများကယူဆခံထားရသူလည်းဖြစ်ပါတယ်။မစ္စတာဗိုက်တလီချက်ကင်ကွယ်လွန်ချိန်မှာသူ့ရဲ့ဇနီးအီရီနာနဲ့တာသမီနှစ်ဦးကြံရိတ်ခဲ့ပါတယ
်။ VOA မြန်မာတိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်။ငကနေ့အတွက်ဒီနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြေညာပေးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်မစ်ဆီယန်ဟီလီဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH မမုတ်အလီနဲ့တနင်္လာနေ့ကဒါကာမြို့တော်မှာတွေ့ဆုံပြီးတော့ရိုဟင်ဂျာတွေကိစ္စဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတွေအလုံးအရင်းနဲ့ဝင်ရောက်လာနေရတဲ့အဓိကပြဿနာကိုနိုင်ငံတကာအတိုင်းအဝိုင်းကဝိုင်းဝန်းဖြေရှင်းပေးဖို့အတွက်ဝန်ကြီးအလီကတိုက်တွန်းခဲ့ပါတယ်။ရှည်ရှည်ဖြစ်နေတဲ့ပြဿနာအတွက်ငြိမ်းချမ်းတဲ့အဖြေတစ်ခုရှာဖို့လိုအပ်တယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးကမစ်ယန်ဟီလီကိုအလေးထားပြောခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မစ်ယန်ဟီလီဟာမြန်မာဘက်ကနေရောက်လာနေတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေကိုလေ့လာဖို့အတွက်သုံးရက်ခရီးစဉ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆက်ဆွဲချက်တွေအပေါ်စုံစမ်းဖို့ရိုဟင်ဂျာတွေခိုးလုံနေတဲ့ Cox's Bazar ဒေသစီကိုဒီကနေ့အင်္ဂါနေ့မှာသူတွားရောက်လေ့လာမှာဖြစ်ပါတယ်။ နမ်မြစ်တစ်ဖက်ချမ်းမှာရှိတဲ့ Gaxis Bazaar ခရိုင်ထဲမှာမြန်မာဘက်ကနေထွက်ပြေးလာကြသူတွေမပြတ်ရှိနေတာဟာဒေသခံတွေရဲ့လူမှုစီးပွားရေးကိုထိခိုက်စေတဲ့အပြင်နိုင်ငံရေးသဘာဝပတ်ဝန်းကျင်နဲ့လုံခြုံရေးပြဿနာတွေရှိတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကိုတင်းလာနေကတွေ့ဆုံစဉ်မှာပြောခဲ့ပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာရောက်နေတဲ့နော်ဝေးနိုင်ငံသားရဲ့ဝန်ကြီးဗာရကစ်ဘန်ဒါဟာဒီရိုဟင်ဂျာတွေသူတို့နေရာကိုပြန်နိုင်ကြအောင်လို့မြန်မာဘက်ကစ조사ပေးဖို့မျှော်လင့်တယ်လို့ပြောကြားခဲ့ပါတယ်။တင်းလာနေကဟိုတယ်တစ်ခုမှာလုပ်တဲ့ဆွေးနွေးပွဲအတွင်းမှာရိုဟင်ဂျာကိစ္စဆွေးနွေးခဲ့တာမှာရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကလက်ခံထားတာကိုချီးကျူးခဲ့တယ်လို့ဒုက္ခရသည်တွေကိုပို့ပြီးတော့ကောင်းကောင်းမွန်မွန်ဆက်ဆံဖို့တိုက်တွန်းခဲ့ပါတယ်ရှင
်။အင်္ဂါနေ့မနေ့ထိပ်တန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကြီးညာပေးသွားတာပါ။အခုသတင်းဆောင်ပါတွေဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဥရောပမှာရောက်နေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်က EU ဥရောပသမ္မတနဲ့ NATO မြောက်အတ္တလန္တစ်စာချုပ်အဖွဲ့တို့နဲ့အမေရိကန်ပြည်ထောင်စုကဆက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်လို့အမှတ်ခံခဲ့ပါတယ်။တစ်ချိန်တည်းမှာပဲ NATO အဖွဲ့ဝင်နိုင်ငံတွေအနေနဲ့စာချုပ်ထဲမှာသဘောတူထားတဲ့အတိုင်းအဖွဲ့အတွက်ကာကွယ်ရေးအသုံးစရိတ်ကို2019ခုနှစ်မကုန်ခင်တိုးမြင့်ချဖို့အတွက်လည်းအမေရိကန်ဒုတိယသမ္မတကအခိုင်အမာပြောကြားခဲ့ပါတယ်။ဒီကြောင့်နဲ့ပတ်သက်လို့ Belgian နိုင်ငံ Brussels မြို့ကနေ VOA သတင်းတောက်မာတာ ဘန်ဒါဝတ်ပေးပို့ထားတဲ့သတင်းကိုမဆုမြတ်မွန်ကပြောပြပါမယ်ရှင်
။အမေရိကန်အနေနဲ့ဥရောပနိုင်ငံတွေနဲ့နိုင်ငံရေးအရာရောစီးပွားရေးအရာပါဆက်ပြီးပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့ဆိုတော့သမ္မတဒေါ်နယ်ထရမ့်ရဲ့သတင်းစကားကိုတည်ဆောင်ပြီးဒုသမ္မတမိုက်ပင်စ်က EU ဥရောပသမ္မတနဲ့မြောက်အတ္တလန္တိတ်စည်ရေးစာချုပ်အဖွဲ့ NATO ရို့စီကိုတွားရောက်ခဲ့တာဖြစ်ပါတယ်။ NATO အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ကာကွယ်ရေးအသုံးစရိတ်ကိုတစ်နှစ်အတွင်းမှာတိုးမြင့်ပါဆိုတဲ့ရာဇသံကိုလည်းအမေရိကန်ဒုသမ္မတပင်စ်ကပါခဲ့ပါတယ်။ဥရောပအနေနဲ့သူတို့နိုင်ငံတွေရဲ့လုံခြုံရေးကိုအလေးထားတဲ့ဆိုရင်နေတိုးအဖွဲ့အတွက်အသုံးစရိတ်တွေကိုမျှဝေခံဖို့လိုအပ်တယ်လို့ Belgium နိုင်ငံ Brussels မြို့တော်မှာသတင်းတောက်တွေကိုဒုသမ္မတ Pence ကပြောကြားခဲ့ပါတယ်
။ The President of the United States and the American people expect our allies to keep their word and to do more in our common defense.
ကျွန်တော်တို့ရဲ့ဘုံရံကိုကာကွယ်တဲ့နေရာမှာမဟာမိတ်နိုင်ငံတွေကဂရိအတိုင်းလိုက်နာဖို့နဲ့ပိုးပြီးတော့အားထုတ်ကြဖို့အတွက် American သမ္မတနဲ့အမေရိကန်ပြည်သူတွေကမျှော်လင့်ပါတယ်2019ခုနှစ်မကုန်ခင်တကယ်တိုးတက်မှုတွေမြင်တွေ့လာရဖို့သမ္မတကမျှော်လင့်ထားပါတယ
်အမေရိကန်ဘက်ကစိတ်ရှည်သီးခံစိတ်နှဲပါလာနေပြီလို့လည်းဒုသမ္မတပင်စ်ကပြောပါတယ်နေတို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့တစ်နှစ်ပြည့်ရင်းအသတင်းထုတ်ကုန်တန်ဖိုး GDP ရဲ့နှစ်ရာခိုင်နှုန်းကိုကာကွယ်ရေးအသုံးစရိတ်အဖြစ်သုံးဆွဲရမယ်ဆိုတဲ့သတ်မှတ်ချက်အတိုင်းအခုနှစ်ကုန်ချိန်အထိမလိုက်နာခဲ့ရင်အမေရိကန်အစိုးရဘက်ကဘယ်လိုဆောင်ရွက်မှုတွေလုပ်မှာလဲဆိုတာကိုတော့သူကမပြောခဲ့ပါဘူးအမေရိကန်ရဲ့စည်ရေးအရထောက်ပံ့ကူညီအကာအကွယ်ပေးမှုအပေါ်မှာဥရောပနိုင်ငံတွေဘက်ကအားကိုးလာခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီနေတို့အဖွဲ့ရဲ့အားထုတ်မှုအပေါ်သမ္မတထရမ့်ကမေးခွန်းထုတ်နေပေမဲ့ဥရောပအရှေ့ပိုင်းနယ်စပ်တွေမှာအမေရိကန်တပ်သားတွေဖြန့်ချထားရေးကိစ္စကိုလည်းဆောင်ရွက်နေပါတယ်။အခုလိုနေတိုးအဖွဲ့ဝင်နိုင်ငံတွေနဲ့အမေရိကန်ကဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အာမခံချက်ကိုဒုသမ္မတကပေးခဲ့တယ်လို့ EU ဥရောပသမ္မတနဲ့အမေရိကန်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေဆက်လုပ်သွားဖို့အမေရိကန်သမ္မတတစ်ကအခိုင်အမာဆုံးဖြတ်ထားတဲ့အကြောင်းဒုသမ္မတ Mike Pence ကဥရောပမှာပြောကြားခဲ့ပါတယ်
။ Whatever our differences, our two continents share the same heritage, the same values.And above all, the same purpose, to promote peace and prosperity through
freedom. ကျွန်တော်တို့ကြဘလို့ကွဲပြားမှုတွေရှိနေပါစေ။အမေရိကန်နဲ့ဥရောပတိုက်ကြမှာတူညီတဲ့အမွေအနှစ်တွေ၊စံတန်ဖိုးတွေပြင်လွတ်လပ်မှု၊ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကနေငြိမ်းချမ်းရေး၊တရားဝါပြောရေးကိုမြင့်တင်မယ်ဆိုတဲ့တူညီတဲ့ရည်ရွယ်ချက်တွေရှိကြပါတယ်။ဒီရည်ရွယ်ချက်တွေကြောင့်အမေရိကန်ကဆက်ပြီးတော့လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်။
American ဒုသမ္မတ Mike Pence နဲ့ EU ဥရောပကောင်စီဥက္ကဋ္ဌ Donald Tusk တို့တနင်္လာနေ့ကတွေ့ဆုံဆွေးနွေးမှုအတွင်းနိုင်ငံတကာနိုင်ငံရေးဇက်ခုံမှဖြစ်နေတဲ့အခြေအနေတွေလုံခြုံရေးကိစ္စနဲ့ EU အပေါ် American အစိုးရသက်ထားရှိတဲ့သဘောထားတွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်ပွင့်ပွင့်လင်းလင်းဆွေးနွေးမှုအတွင်မှာဥရောပညီညွတ်ရေးအပေါ်အမေရိကန်ရဲ့ထောက်ခံမှုအာမခံချက်ရရှိခဲ့တယ်လို့ Mr. Tusk ကဆိုပါတယ
် I would like to sayClearly, that the reports of the death of the West have been greatly exaggerated.
နောက်နိုင်ငံတွေမှာစီးလုံးညီညွတ်မှုမရှိတော့ဘူးဆိုတဲ့သတင်းတွေဟာအင်မတန်ချက်ကားဖော်ပြနေကြတာဖြစ်တယ်ဆိုတာကိုကျွန်တော်ရှင်းရှင်းပြောပြစေ။ညီညွတ်မှုကိုပြပြအောင်လုပ်ချင်သူတွေ Post-West အခြေအနေလို့ဆိုပြီးနိုင်ငံဆောင်အဖွဲ့လိုက်ရည်တည်မှုကနေတနိုင်ငံချင်းစီသဘောထားပြသလာကြမဲ့အခြေအနေမျိုးလိုလားနေကြသူတွေကို တိအောင်ပြောချင်တာကကျွန်တော်တို့ဘက်ကစီလုံးညီညွတ်မှုမပြိုကွဲစေရဘူးဆိုတဲ့ဂရိတန်ဋိဌာန်ကြီးခိုင်မာနေစေဖြစ်တယ်ဆိုတာပါ
EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ဆုံးဖြတ်ချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကထောက်ခံခဲ့တယ်လို့တခြားနိုင်ငံတွေလည်းထွက်တင်နေဆိုတာမျိုးပြောကြခဲ့တာကြောင့် EU အဖွဲ့ဝင်နိုင်ငံတွေကြားစိုးရိမ်မှုတွေရှိခဲ့ပါတယ်ဒီလိုအချိန်မှာ EU စီလုံးရေးကိုအမေရိကန်ကထောက်ခံတယ်ဆိုတာကိုအမေရိကန်ဒုသမ္မတကဥရောပမှာအမခံပြောခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတထရမ့်အနေနဲ့လာမယ့်ຫນွေဥပောက်ကြရင် Brussels မြို့မှာကျင်းပမယ့် NATO ထိပ်သီးညီလာခံကိုတက်မယ်လို့မျှော်လင့်ရပါတယ်ရှင်
မဆူမြတ်မပြောပြသွားတာပါရှင်။သမ္မတဒေါ်နယ်ထရမ့်ကပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ကြေညာချက်ကိုပြည်ထောင်စုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်မှာရှိတဲ့မဲလက်မှုဒုက္ခသည်စခန်းကနေကရင်ဒုက္ခသည်လူဖော်ဟာဖေဖော်ဝါရီလ14ရက်နေ့ကပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့ကိုရောက်လာခဲ့ပါတယ်။လူဖော်ရဲ့မိဘတွေနဲ့တခြားမောင်နှမ3ဦးကတော့ဖီလာဒယ်ဖီးယားမြို့မှာရောက်နေကြပြီးဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။မဲလက်မှုဒုက္ခသည်စခန်းမှာရှိနေတဲ့လူဖော်ဟာဖီလာဒယ်ဖီးယားမြို့မှာရှိတဲ့မိသားစုနဲ့အတူပြန်လည်ပေါင်းစည်းရေးအတွက်ဇန်နဝါရီလကုန်ပိုင်းမှာရောက်လာဖို့ရှိပေမဲ့သမ္မတထရမ့်ကပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ကြေညာချက်ရုတ်တရက်ထုတ်ပြန်လိုက်တာကြောင့်သူ့ရဲ့မူလခီးစဉ်ပြတ်သွားခဲ့ရတာပါ။ဒါပေမဲ့သမ္မတရဲ့အမိန့်ကြေညာချက်ကိုပြည်ထောင်စုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်မှာတော့လူဖော်ဟာပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်နိုင်ငံကိုလာခွင့်ပြန်ရခဲ့တယ်လို့ VOA ကိုဘာသာပြန်ကတဆင့်အခုလိုရှင်းပြပါရစေ။ယ
ေဒူမူခီနီတဆီလီတော်နီตัวทุสเตมาย่าละ14เย็นนี่ดูย่าเลยแห
ละตูเนี่ยอยู่บะเนี่ยวป่าเลยตูตี่ยวแท้ล่ะ
นี่เตียวแท้ซง
ไอ้တော့ญาติลาล่ะเบสค้างก็ลาล่ะแหละสค้านนําเลยตีล่ะ
ค้านนําเลยแล้วไม่ละหมู
สค้านมาบะเนี่ยวหลอกจังแกเลยตูคําบ้านเจตีตะหลอกบะหลอกทีนี
่คํามาดิคํามาบะบานะกินกว่าดิโอดดดูเอปัวฟอมดิดูเฮอดิตูคํามาละตูคํามาตะวุละดาใบแม้ตูทีนี่แหละตูลาละหลูอ่ะอายชื่อได้แหละ
ไอ้တော့ဒီလူဖော့ရေအဲ့တော့စခန်းထဲမှာဒီအမေရိကကိုနောက်ထပ်လာမဲ့သူတွေရှိတယ်လို့ကြားခဲ့သလားလူဖော့ဟိုစခန်းကနေထွက်မလာခင်ပါလေမဲလာမူးကနေထွက်မလာခင်ပါဒီဟိုထွက်လာဖို့လူတွေရှိသေးလား
ဘယ်ညတော့ဟဲ့တော့ဒူနေကေတာဘလတ်ဆဲမောနီတိုအောင်ဝါနေဘာဆာမဘလလီအဒိုဟဲနာကေဘလတ်ဆဲအင်းအခုလတ်တုန်နော်နေအဒန်နီဒီမောနာကေအန်နီဒလော်ဒီဘမောအဒိုဘယ်ညနေအဒိုဟဲဒေါ်ဒူဘာဆာမကေဒိုဟဲ
အာဘာတာအာဟိုမဲလာဦးမလေးဟိုလူလဲဟာအများကြီးလာချေသေးတယ်ဒါပေမဲ့နာမည်မကျသေးဘူးတဲ့သူတို့သူပြောလား
ဒီအမေရိကအဝင်မှာလဲသူ့ကိုမစစ်ဘူးလားတဘောကသူကဒီမှာနိုင်ငံရေးအရှုပ်ထွေးနေတော့လေတမရထွန်းရဲ့အမိတ်နေပါတယ်နဲ့ရှုပ်နေတော့သူ့ကိုဘာတွေများစစ်သေးသေးလဲဒီလေစိတ်ကိုအမေရိကန်လေစိတ်ကိုရောက်တော့
အကဲယူမို့လဲကျိုးရဣချစ်စဝါခလဲကျိုးရဒီမဘာယူမို့လဲကျိုးရလောက်ဘောယူထွေး
အေးအဲသူဒီဘက်ကိုဝင်လာတဲ့နဲ့ပါရခက်ခဲမှမရှိဘူးတဲ့သူပြောတယ်ဟိုဒီအမေရိကလေပြကွေးရောက်ပြီးတဲ့သူ့အမေနဲ့သူ့ခရစ်ဝေါ်ခလာသူ့ဟိုသွားကြိုတယ်တဲ့
ဗမာပြည်ကနေပြီးတော့ဒုက္ခတွေလာဖို့ခက်ခဲရှိနေကြတယ်မှာသူအထူးထူဟာထူးထူးခြားခြားတွေရပဲပေါ့နော်ဟိုတော်တော်လေးအခက်ခဲတွေခြားလူတွေလည်းအခက်ခဲရှိနေကြချင်းမှာရောက်လာတော့သူ့အနေနဲ့ဘာများပြောကျင်သေးလဲလို့ဒီဟိုခုလိုမျိုးရောက်လာလာရမယ်လုတ်ပြီးလိုက်မလာဘူးပြောလိုက်လာလိုက်ပြောလိုက်ဖြစ်ပြီးတော့အချင်းချင်းပြောင်းပြီးတော့မှသိတယ်မလားရောက်လာတော့သူဘယ်လိုဘာများပြောကျင်သေးလဲလို့
ဟောဒီဟဲ့ပါစကတော့နေအဲတာတူပြိပိုက်တာဦးရယဟဲ့ပါယဟဲ့ပါဝိတ်တာခုမော
အာဟောဟောရေတော့ဟဲ့သူလာရတော့မယ်လဲသူပြောတာပေါ့နော်ဒါပေမဲ့သူမလာရတော့ဘူးလဲသူကမပြောတော့ဘူးသူပြောတယ်သူစိတ်ညစ်တယ်တဲ့အခုကဒီမှာရောက်ပြီလဲသူပြောတာပေါ့နော်သူကမေနဲ့သူတွေ့တာပေါ့အ
ဲ့တော့အခုညမဘာလုပ်မလဲဟိုစနေစားမှာစခန်းမှာကြောင်းနေပါလိတက်ခဲ့သလားဘာလုပ်ခဲ့ဘာလုပ်လဲ
ရဟတ်သေးဒီစမတရဲ့တို့ထုတ်ချုံမောနေထိုင်နေခွေတော့
အခုတော့ဟောမဲလာဦးမှာနေတယ်သူကကြောက်တဲ့တယ်ကိုတာကိုတာသူတဲ့တယ်ဒါပေမဲ့ဒီဘက်ကိုရောက်လာလဲသူစိတ်ထဲမှာပေါ့မောကြောက်ပြတက်ချင်နေတယ်တဲ့
အဲ့တော့ကြောင်းတက်ချင်တယ်ဆိုတော့ဟိုအခုကိုရန်တက်ခဲ့တယ်ဆိုတော့အခု high school ပြန်တက်မယ်တော့ညီမကဘာဖြစ်ချင်လဲဘဝမှာဟိုတဘွားဆရာဝန်ဖြစ်ချင်တာလား nurse ဖြစ်ချင်တာလားကျောင်းဆရာမဖြစ်ချင်တာလားဒါမှမဟုတ် engineer ဖြစ်ချင်တာလားဘာဖြစ်ချင်လဲဘဝကြီးမှန်းချက်က
စေဒီရတဲ့ငါကတီတရတာမှာ
ဟိုဆရာသူပြောတာပါနော်ဒီဘက်ကိုရောက်လာဟမ်အင်္ဂလိပ်ကိုနားလည်ဖို့လဲသူကြောင်းတက်ချင်နေတာဒါပေမဲ့
to
talk has to pa
college ba no has school ပြီးလို့ရှိရင်ဟိုဆရာမဖြစ်ချင်နေတာတဲ့အော်ဆရာဟိုဆရာဟိုဖြစ်ချင်နေတာတဲ့
သူတို့အကူညီပေးနေတဲ့ဒီအဖွဲ့ကသူကြောင်းတက်ဖို့ကိစ္စတွေနောက်သူနေဖို့ထိုင်ဖို့ကိစ္စတွေအကူညီပေးလာအခုပတ်စံနေပါလေထောက်ပံ့ပေးလာ
ဒီတမီတမောင်မီဒီပါ
သူမသိသူမသိလေဟိုရဆရာခုကသူဘာမှမရလေဟိုရပါသူကသူခရစ်ဝါခေါ်လဲပြောပြတာပေါ့နော်သူကြောတက်မယ်လို့ခုကလည်းဘာမှမပြောသေးဘူးတဲ့
ဖေဖော်ဝါရီလ14ရက်နေ့မှာပဲအိန္ဒိယနိုင်ငံနယူးဒယ်လီမြို့ကနေဇိုမီချင်းတိုင်းရင်းသားဒုက္ခသည်၅ဦးဟာအိုကလာဟိုမာပြည်နယ်တော်ဆန်မြို့ကိုရောက်လာကြပါတယ်အလားတူပဲဖေဖော်ဝါရီလ15ရက်နေ့ကတော့မလေးရှားနိုင်ငံကချင်းတိုင်းရင်းသားမိသားစုတစုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကိုရောက်လာခဲ့ကြပါတယ်သမ္မတထရမ့်ကတော့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေနဲ့ဒုက္ခသည်တွေပြည်ဝင်ခွင့်အရာရေးပိတ်ပင်တဲ့သူ့ရဲ့ပထမအမိန့်ကြေညာချက်ကိုပြည်ထောင်စုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်မှာအခုသတင်းပတ်အတွင်းအမိန့်ကြေညာချက်အသစ်တစ်ခုထပ်မံထုတ်ပြန်သွားမယ်လို့ပြောထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်မင်းမြန်တင်ပြခဲ့တာပါရှင်ဒုတိယကြိမ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုဒီလကုန်ကနေရှေ့လာလေအထိရက်ရွှေဆိုင်လိုက်ပါတယ်ညီလာခံအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေကိုလည်းဒေသအသီးသီးမှာကျင်းပနေတာရှိသလိုကျင်းပဖို့စီစဉ်နေတာတွေလည်းရှိပါတယ်27ရာစုပင်လုံကြိုတင်ပြင်ဆင်မှုတွေနဲ့အတူဒီညီလာခံမှာတနိုင်ငံလုံးအပြစ်ရရေးသဘောတူစာချုပ် NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပါဝင်နိုင်ခြေအလားအလာတွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြမှာပါရှင်
ဒီဖေဖော်ဝါရီလကုန်မှာကျင်းပဖို့စီစဉ်ထားတဲ့ဒုတိယအကြိမ်မြောက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုအကြောင်းမျိုးမျိုးကြောင့်ရှေ့လာလေအထိရွှေ့ဆိုင်လိုက်ကြပါဒီလိုရွှေ့ဆိုင်လိုက်ကြသောတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခံရစရေးသဘောတူစာချုပ် NCA လက်မှတ်မထိုးထားတဲ့တရင်သားလက်နက်ကိုင်ဖွဲ့အစည်းတွေဒီညီလာခံမှာပါဝင်လာအောင်ကြိုတင်ပြင်ဆင်ဆွေးနွေးတာတွေလုပ်ဖို့အချိန်ပိုရသွားပါတယ် NCA လက်မှတ်မထိုးထားတဲ့တရင်သားလက်နက်ကိုင်အဖွဲ့တွေညီငယ်ရင်းညီလာခံမှာပါဝင်လာနိုင်ခြေကိုခံမှန်းရတာဟာအင်မတန်ခက်ပြီးအလားလာကောင်းတွေကတော့ရှိပါတယ်လို့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO နာယကဦးခိုးကာကပြောပါတယ
်ကျွန်တော်တော့2016တနှစ်လုံးမှာကြိုးပမ်းခဲ့တဲ့အတွေ့အကြုံရဆိုရင်တော့ဒီခံမှန်းခြေပေးဖို့အင်မတန်ခက်ပါတယ်ကျွန်တော်တို့ရဲ့ NCA လက်မှတ်ထိုးဖို့အစဉ်အမြဲမဖြစ်သေးတဲ့အဖွဲ့တွေရဲ့သဘောထားနဲ့အခြေအနေကတော့တမိရွှေတမိငွေဆိုလိုပါကနည်းနည်းလေးတော့အခိုင်အမာပြောဖို့အင်မတန်ခက်ပါတယ်သို့တော်လည်းပဲဒီပြည်တော်သူအစိုးရနဲ့နိုင်ငံတော်ဤတာမင်ကပုဂ္ဂိုလ်တို့ရဲ့ကြိုးပမ်းမှုပါဗျာသမ္မတော်ရဲ့ဖြေလျှော့မှုတွေအောက်မှာသဘောပေါက်နားလည်ပြီးတော့သူတို့ရဲ့ရည်ရည်ချက်တွေကိုပြန်လည်သုံးသပ်မယ်ဆိုရင်တော့အလားလာကောင်းနိုင်ပါတယ်သို့တော်လည်းပဲအပြပြောလို့တော့မရတာတော့တခြားတော့မဟုတ်ပါဘူးကျွန်တော်တို့ရဲ့အဖွဲ့တစ်ဖွဲ့ချင်းအဖွဲ့အစည်းတွေရဲ့ကောင်းဆောင်တူချင်းရဲ့စိတ်မြေသဘောထားတွေပေါ်မူတည်နေတဲ့ခါကျတော့ကျွန်တော်တို့အချင်းလေးကောင်းချင်းမကောင်းချင်းကိုခံမှန်းဖို့ဖြစ်ပါတယ်လို့ပဲကျွန်တော်ပြောချင်ပါ
တယ်။ညီငယ်ရင်းညီလာခံအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့အမျိုးသားအစဉ်နိုင်ငံရေးဆွေးနွေးပွဲတွေကိုတက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသတို့မှကျင်းပပြီးစီးသွားတာရှိသလိုကျင်းပဖို့ပြင်ဆင်နေတဲ့ဒေသတွေလည်းရှိနေပါဗျ။၅ရက်တာကျင်းပတဲ့ပို့အမျိုးသားအစဉ်နိုင်ငံရေးဆွေးနွေးပွဲကတော့ဒီနေ့လာနေမှာပဲနောက်ဆုံးပြီးဆုံးခဲ့တာပါ။ဒီလိုအမျိုးသားအစဉ်နိုင်ငံရေးဆွေးနွေးပွဲတွေမှာအခြေအနေညှိနှိုင်းဆွေးနွေးပြီးတော့ရလာတဲ့အချက်တွေကိုတော့လာမယ့်ပင်လုံညီလာခံမှာဆက်လက်တင်ပြသွားဖို့ဖြစ်ပါတယ်။ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတွေရဲ့ပံ့ပိုးမှုနဲ့အရင်ကမရှိခဲ့ဘူးတဲ့ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်လာတာဟာအနာဂတ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်တော့အားရစရာကောင်းတယ်လို့အခွန်အကာကပြောပါတယ
်။ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုတဲ့ဟာကကျွန်တော်ဗမာပြည်ပြမိုင်းမှာမရှိဘူးသေးတဲ့အကျိစားတရားဖြစ်ပါတယ်။လူမျိုးတိုင်းလူမျိုးတိုင်းကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆွေးနွေးခွင့်ရတယ်ဆိုတဲ့ဟာကနိုင်ငံတော်ရဲ့မူဝါဒဖြစ်ပြီးတော့ပြည်ထောင်စုအစိုးရပြည်내ပြည်သူ့အစိုးရတွေရဲ့ကိုဒီပံ့ပိုးမှုနဲ့လှုပ်ဆောင်ရတာဖြစ်ပါတယ်။ဒါကြောင့်ဒီလိုပူပေါင်းဆောင်ရွက်မှုနဲ့လှုပ်ဆောင်ရပြုတဲ့ဟာကကျွန်တော်တို့ရဲ့အနာဂတ်ဆက်ရပြည်တော်စုတည်ဆောက်ဖို့အတွက်အချိန်ကအုံနဲ့ကောင်းနေဖြစ်ပါတယ်။မတူကွဲပြားတာတွေရှိကောင်းရှိနိုင်တယ်ဆိုတော့ကျွန်တော်တို့ဒီလိုလှုပ်ဆောင်မှုတွေကဒီမတူကွဲပြားတာတွေကိုကျော်ဖြတ်ပြီးတော့ဖက်ဒရယ်ပြည်တော်စုတည်ဆောက်ဖို့အတွက်တော့အလားလာကောင်းတယ်လို့တော့ကျွန်တော်ပြောချင်ပါတယ
်။လာမယ့်ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးမှာ MC လက်မှတ်မထိုးထားတဲ့တိုင်းဒေသအဖွဲ့တွေတက်မယ်မတက်ဘူးဆိုတာကတော့အခုထိရေရရမရှိသေးပါဘူး။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကို MC မှာပါဝင်လက်မှတ်ရေးထိုးပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုပါဝင်တက်ရောက်ဖို့ဒီလထဲမှာပဲဒီပင်လုံမျိုးမှာကျင်းပတဲ့290ပြည့်ပြည်ထောင်စုနေအခမ်းအနားမှာတိုက်တွန်းသွားခဲ့ပါသေးတယ်။ဒါအပြင် MC လက်မှတ်မထိုးထားတဲ့အဖွဲ့တွေနဲ့ဒေါ်ဆန်းစုကြည်တို့ရှိလာထဲမှာတွေ့ဆုံဖို့ပြင်ဆင်နေရတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ ပြည်လုံးငင်းကြေးညီလာခံကိုအစိုးရဘက်ကပြင်ဆင်နေချိန်မှာ NCA လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကလည်းဝါထက်ဖွဲ့ဌာနချုပ်ပန်ဆန်းမှာထိပ်သီးစည်းဝေးတရက်ကိုလာမယ့်ရက်ပိုင်းတွေအတွင်းမှာပဲကျင်းပဖို့ပြင်ဆင်နေပါတယ်ရှင်
။မကင်ဖြူထွေးစုံစမ်းတင်ပြခဲ့တာပါရှင်။အခုတော့မြောက်ကိုရီးယားဆိုင်ရာသတင်းဗားတပုတ်ကိုပြောပြပေးပါမယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေတူအမေခွဲအကိုကင်ဂျုံနမ်လုတ်တန်ခံရမှုနဲ့လူ၄ဦးဖမ်းဆီးထားပြီးနောက်ထပ်9ဦးကိုရဲကအလို့ရှိနေပါတယ်။မြောက်ကိုရီးယားဘက်ကတေဆုံးသူရဲ့အလောင်းကိုလွှဲပြောင်းပေးဖို့တောင်းဆိုနေပေမဲ့မလေးရှားအာဏာပိုင်တွေကပယ်ချထားတာကြောင့်နှစ်နိုင်ငံကြားတန်တမာရေးလဲတင်မာနေပါတယ်။တောင်ကိုရီးယားအစိုးရကတော့မြောက်ကိုရီးယားအစိုးရရဲ့အကြမ်းဖက်နှိပ်ရည်တွေကအတင့်ရဲလာတာကြောင့်သတိကြီးကြီးထားကြဖို့လိုအပ်နေပြီလို့ပြောပါတယ်။ AP နဲ့ Reuters သတင်းတွေကိုအခြေခံပြီးတော့မတ်သိန်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
နောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့အဖေတူအမေခွဲအကိုကင်ဂျုံနန်းမလေးရှားနိုင်ငံမှာရုတ်တရက်တေဆုံးခဲ့ရမှုနဲ့ပတ်သက်ပြီးဖမ်းဆီးထားသူ၄ဦးရှိသွားပါပြီ။ဖျော်ဖြေရေးမယ်အသက်28နှစ်အရွယ်ဗီယက်နမ်နိုင်ငံသူဒွန်းဖီဟွန်းအနှိမ့်သက်ဖြစ်တဲ့အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူစီတီအေရှာနဲ့သူမနဲ့ပတ်သက်တဲ့မလေးရှားနိုင်ငံသားမိုဟာမက်ဘင်ဂျူလာလူဒင်တို့နဲ့အတူအသက်48နှစ်အရွယ်မြောက်ကိုရီးယားနိုင်ငံသားရီဂျွန်ချိုးတို့ကိုလည်းဖမ်းဆီးထားပါတယ်။ရီဂျွန်ချိုးကတော့2016ခုနှစ်ကတည်းကမလေးရှားနိုင်ငံကိုရောက်နေတာဖြစ်ပြီးကွာလာလမ်ပူးကကုမ္ပဏီတစ်ခုရဲ့ IT ဌာနမှာအလုပ်လုပ်နေသူဖြစ်ပါတယ်။ဒီလူတွေအပြင်ရဲကအလို့ရှိထားသူနောက်ထပ်9ဦးရှိပါသေးတယ်။မလေးရှားဒုတိယရဲချုပ်No Rashid Ibrahim ကအခုလိုပြောဆိုထားပါတယ
် As investigation progress four suspect has been identified which could assist us very much on the investigation
ဆက်ပြီးစုံစမ်းစစ်ဆေးနေပါတယ်တန်ရရှိသူနောက်ထပ်၄ယောက်ရှိပါတယ်မြောက်ကိုရီးယားနိုင်ငံသားတွေဖြစ်တဲ့အသက်33နှစ်အရွယ် Ri Di Hyun အသက်34နှစ်အရွယ် Hong Song Hak အသက်55နှစ်အရွယ် Oh Jung Gil နဲ့အသက်58နှစ်အရွယ်မြောက်ကိုရီးယားနိုင်ငံသား Ri Jae Nam တို့ဖြစ်ပါတယ်သူတို့အားလုံးကဇန်နဝါရီလကုန်ပိုင်းဖေဖော်ဝါရီလဆန်းပိုင်းတွေမှာအသီးသီးမလေးရှားနိုင်ငံကိုရောက်လာကြသူတွေဖြစ်ပြီးတော့မလေးရှားနိုင်ငံကနေဖေဖော်ဝါရီ17ရက်နေ့မှာပြန်လည်ထွက်ခွာမဲ့ရက်ဖြစ်ပါတယ်စုံစမ်းစစ်ဆေးမှုအတွက်ရဲကအလို့ရှိနေတဲ့နောက်ထပ်လူတွေရှိပါသေးတယ်အသက်30အရွယ်မြောက်ကိုရီးယားနိုင်ငံသား James လို့ခေါ်တဲ့ Reggie ဦးနဲ့နောက်နှစ်ယောက်ကတော့ဘသူတွေဖြစ်တယ်ဆိုတာကိုစုံစမ်းစစ်ဆေးနေစေဖြစ်ပါတယ
်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကန်ချိုးကကင်ဂျုံနမ်ရဲ့အလောင်းကိုလွှဲပြောင်းပေးဖို့တောင်းဆိုခဲ့တာကိုလည်းမလေးရှားအစိုးရကပယ်ချထားပါတယ်ဒီနောက်မှာတော့မြောက်ကိုရီးယားတပ်အမတ်ကြီးကမလေးရှားရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်တန်တရားဝင်တဲ့အကြောင်းပြောဆိုလိုက်ပါတယ်
It has been 7 days since the incident. But there was no
မတော်တဆမှုဖြစ်ခဲ့တာ9ရက်ရှိခဲ့ပါပြီ။ဒါပေမဲ့တည်ဆုံရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းအထောက်အထားမရှိသေးပါဘူး။မလေးရှားရဲဖွဲ့စုံစမ်းစစ်ဆေးမှုရလဒ်ကိုလက်ခံရမယ်ဆိုရင်တော့ဒီစုံစမ်းစစ်ဆေးမှုအပေါ်မှာမယုံကြည်ပါဘူး။ဒီစုံစမ်းစစ်ဆေးမှုနောက်ွယ်မှာတစုံတစ်ယောက်ပါဝင်ပတ်သက်နေနိုင်တဲ့အပေါ်မှာလည်းပို့ပြီးတော့စိုးရိမ်ပါလေ။
မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကန်ချိုကမလေးရှားနိုင်ငံကိုဝေဖန်ပစ်တင်ပြီးတဲ့နောက်မလေးရှားကလည်းမြောက်ကိုရီးယားဆိုင်ရာတပ်အမတ်ကြီးကိုတိုင်ပင်ညှိနှိုင်းဖို့ဆိုပြီးပြန်ခေါ်ပါတယ်။မြောက်ကိုရီးယားတပ်အမတ်ကြီးကန်ချိုကိုလည်းမလေးရှားနိုင်ငံခြားရေးဌာနကတနင်္လာနေ့မှာဆင့်ခေါ်ပြီးဆွတ်ဆွဲချက်တွေဟာကြိုးကြောင်းခိုင်လုံမှုမရှိဘူးဆိုပြီးတော့ပယ်ချထားပါတယ်။ကင်ဂျုံနန်လှုပ်ကြံမှုကိုမြောက်ကိုရီးယားတို့ကြိုးကန်စီစဉ်တာလို့ယူဆထားတဲ့တောင်ကိုရီးယားအစိုးရကတော့မြောက်ကိုရီးယားရဲ့အကြမ်းဖက်မှုနှိပ်ရည်ရေတွေကပိုပြည့်အတင့်ရဲလာပြီလို့ပြောဆိုပါတယ်။တောင်ကိုရီးယားဝန်ကြီးချုပ်နဲ့ယာယီသမရအဖြစ်တာဝန်ယူထားတဲ့ဟွမ်ဂျိုအန်းကအခုလိုပြောပါတယ်
။북한정권의테러수법이더욱대담해지고
မြောက်ကိုရီးယားအစိုးရရဲ့အကြမ်းဖက်နှိပ်ရည်တွေကပိုပြီးအတင့်ရဲလာတာကြောင့်ကျွန်တော်အစိုးရနဲ့ပြည်သူတွေအပေါ်မြောက်ကိုရီးယားအစိုးရကအကြမ်းဖက်ဆောင်ရွက်လာနိုင်ကြီးအပေါ်မှာပိုပြီးသတိထားရမှာဖြစ်ပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေတူအမေခွဲအကိုကင်ဂျုံနန်ကိုလေးစိတ်လူမြေခွဲမှာတပ်ဖြတ်ခဲ့တာဟာဆိုရင်တီးခံနိုင်စရာမရှိတဲ့ရက်ဆက်ချမ်းကျုပ်တဲ့ရာဇဝတ်မှုဖြစ်တယ်လို့တောင်ကိုရီးယားယာယီသမ္မတကပြောဆိုပါရယ်အသက်45နှစ်အရွယ်ကင်ဂျုံနန်ဟာမကာအိုကိုသွားမဲ့လေယာဉ်ကိုစီးဖို့စောင့်နေချိန်ကွာလာလမ်ပူးနိုင်ငံတကာလေးစိတ်မှာအမျိုးသမီးနှစ်ဦးကအစိတ်သွင်းတိုက်ခတ်ခံရတာဖြစ်တယ်လို့မလေးရှားနဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောဆိုထားပါရယ်သူကိုစေးယုံအပုတ်လမ်းမှာပဲကွဲလွန်သွားတာဖြစ်ပါလိမ့်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့ နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။အခုမနက်9နာရီထိဆက်လက်နားဆင်နိုင်မယ့်အစီအစဉ်တွေထဲမှာ American Indian သုံးအင်္ဂလိပ်သင်ခန်းစာစီးပွားရေးကဏ္ဍထဲမှာတော့ဒီစားသုံးကုန်ပစ္စည်းတွေကိုမထိခိုက်စေတဲ့ထုတ်ပိုးတဲ့နည်းစနစ်တရားကိုတီထွင်ဆန့်သက်နေတဲ့အကြောင်းကိုအခုလိုနားဆင်နိုင်ပါတယ်။
It gives the product a natural light, a bright light, which make the pigments of the
company တခုကလေဆာသုံးပြီးကုန်ပစ္စည်းတစ်စိတ်ဘယ်လိုကတ်တယ်လဲဆိုတဲ့နည်းပညာသစ်အကြောင်းကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာတော့သုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အားပေါ်မပြတ်အောင်ဥဆံမိုးဝေကကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
။ The Nation သတင်းစာမှာဝါစနာဦးကျရင်ရေးသားထားတဲ့ဆောင်းပါးကိုတင်ပြကြပါမယ်။တနှစ်ကျော်ကျော်အရသာအုပ်ချုပ်ရေးစနစ်ကျင့်သုံးလာခဲ့ပြီးတဲ့နောက်မီဒီယာလောကဟာဖိနှိပ်မှုတွေကြောက်ရွံ့မှုတွေရှိနေရကနေစတင်ပြီးတော့ပေါ်ထွန်းလာနေပြီလို့ရေးသားထားပါတယ်။ဒါပေမဲ့မီဒီယာလုပ်ငန်းအလျင်မြန်ကြီးထွားလာနေတဲ့တစ်ချိန်တည်းမှာပဲပူကင်းငင်းကစားတိုင်းပြည်မှာအခက်အခဲတွေကတော့ရှိနေစေဖြစ်တယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီ2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်မီဒီယာတွေအတွက်ပုံမရင်းနှီးတဲ့ပတ်ဝန်းကျင်နဲ့ကြုံခဲ့ရပါတယ်။အရင်ကနိုင်ငံပိုင်သတင်းစာ3ဆောင်သာရှိခဲ့ရကနေ2012ခုနှစ်နောက်ပိုင်းမှာနေ့စဉ်တုတ်သတင်းစာ16ဆောင်တိရှိလာသလိုနိုင်ငံအနှံ့မှာတခြားထုတ်ဝေတဲ့စာဆောင်ပေါင်း100ကျော်ရှိလာပါတယ်။ပုဂ္ဂလိကပိုင်ရေဒီယိုအစီအစဉ်တွေလည်းရှိလာပြီးနော်ဝေနိုင်ငံကတယ်လီနော့ဆက်သွယ်ရေးစနစ်ကနေရာတိုင်းမှာရရှိနိုင်တယ်လို့လူမှုမီဒီယာဖြစ်တဲ့ Facebook, Viber အစရှိတဲ့ချိတ်ဆက်မှုတွေကိုပြည်သူတွေအသုံးပြုလာကြပြီး online media စနစ်ဖွံ့ဖြိုးတိုးတက်လာနေပါတယ်။အပေါင်းလက္ခဏာဆောင်တဲ့အချက်တွေရှိတယ်လို့ပုဂ္ဂလိကသတင်းစာတွေမှာရှင်းတန်ရေးအတွက်အပြိုင်ဆိုင်ကြိုးပမ်းနေကြပါတယ်။ဈေးပေါ်ပေါ်နဲ့ရောင်းတဲ့နိုင်ငံပိုင်သတင်းစာတွေရဲ့ဖြန့်ချိနှုန်းကနှစ်တန်းကနေသုံးတန်းထိအရေးအတွက်ရှိပြီးတော့ကြော်ညာမှုတွေကိုပိုဆွဲဆောင်နိုင်တယ်လို့မြန်မာသတင်းတောင်များအသင်းရဲ့အတွေ့အမှုဦးကျော်စွာမင်းကပြောဆိုကြောင်းရေးသားထားပါတယ်။မီဒီယာဖွံ့ဖြိုးမှုကိုအနှောက်အယှက်ပေးနေတဲ့နောက်အချက်တစ်ခုကတော့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးဆိုတာပဲဖြစ်ပါတယ်။ဒီဥပဒေနဲ့ဒီနေ့လောက်ဒီတက်ကြွလှုပ်ရှားသူတွေအွန်လိုင်းကနေဝေဖန်ရေးသားသူတွေကိုနှိမ့်ကွနေတာပါ။တခါတည်းမှာရဲတပ်ဖွဲ့ဟာတရားရုံးမတင်ဝဲနဲ့တစ်ဖက်သက်ဖမ်းဆီးတာမျိုးတွေလုပ်နေကြောင်းစသဖြင့်ရေးသားထားပါတယ်။ဆက်လက်တင်ပြကြင်တာကတော့ AWD online မှာဆောင်းမရှင် Ashley Sock ရေးသားထားတဲ့ဆောင်းမဖြစ်ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပွားနေပြီးတော့မြန်မာစစ်တပ်ဘက်ကပိုးပြီးတော့ကျူးလွန်တဲ့လူခွင်ရေးဖောက်ပြက်မှုတွေကြောင့်မြန်မာနိုင်ငံကငြင်းငြဲရေးဖြစ်စဉ်ဟာဘေးကျန်နေတဲ့အခြေအနေမျိုးမှာရောက်ရှိနိုင်ပါတယ်။ဒါပေမဲ့နိုင်ငံရဲ့အရှိတောင်ဘက်ပိုင်းမှာတော့အပြည့်ရထားတဲ့ဆယ်စုနှစ်များစွာပြိပကဖြစ်ခဲ့တဲ့နေမီဒီဟာပြန်လည်ပြီးတော့နလန်ထူစပြည်လာနေပြီလို့យေတာထားပါတယ်။စာရေးသူက2008ခုနှစ်ကနေ2015ခုနှစ်အတွင်းအခောက်ရီဒဒါစင်လောက်တွားခဲ့တဲ့ KNU ထင်းချုံရာဘကိုးတိုင်းကြောက်ကြီးမြို့နယ်အတွင်းကိုပြန်တွားခဲ့တဲ့အကြောင်းយေတာထားပါတယ်။အရင်ကတော့စစ်တပ်ကဆယ်စုနှစ်နဲ့ချီပြီးတဘုံစစ်စင်ရေးဖျက်လေးပြစနစ်ကျင့်သုံးထားတာကြောင့်တတိနဲ့တွားလာခဲ့ရပါတယ်။တွေ့ရတဲ့သူတွေကလည်းတောထဲမှာတနေရာကနေတနေရာပုံအောင်နေကြရတဲ့စစ်ဘေးရှောင်သူတွေဖြစ်ကြပါတယ်။အခုတော့အဲ့ဒီနေရာတွေမှာလေသမားတွေကဆန်စပါးတွေစိုက်ပျိုးနေတာကိုတွေ့ခဲ့ရကြောင်းရေးသားထားပါတယ်။ဒီဒေသမှာနေထိုင်သူတွေဟာဘို့ဆိုးရဘို့စောင့်ကြည့်လေ့လာနေကြပါတယ်။ယုံကြည်မှုနဲ့လေးစားမှုတိစောက်တဲ့နေရာမှာတော့နှေးကွေးနေပါသေးတယ်။ဒေသတွင်းမှာအစိုးရစစ်တပ်ရဲ့လှုပ်ရှားမှုနဲ့ရှိနေပြီးသားတပ်ဖွဲ့ဝင်အရေးအတွက်ရှော့ချမှုကအထောက်အကူဖြစ်စေလိမ့်မယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ။
တော်ရရှိများရှင်မြန်မာနိုင်ငံမှာ NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတနှစ်နီးပါးကြာတဲ့အထိတရားဥပဒေစိုးမိုးရေးအခြေအနေတိုးတက်ကောင်းမွန်မလာဘူးဆိုတာကိုတရားရေးဆိုင်ရာပုဂ္ဂိုလ်တွေမြမအရေးလေ့လာသူတွေအပြင်ပြည်သူလူထုကိုယ်တိုင်ကပါထောက်ပြပြောဆိုနေပါတယ်တရားဥပဒေစိုးမိုးရေးတိုးတက်ကောင်းမွန်လာဖို့လုပ်တဲ့နေရာမှာအစိုးရအနေနဲ့ဘလို့အခက်အခဲအကျက်တဲတွေနဲ့ရင်ဆိုင်နေရပါသလဲ ဘယ်ပိုင်းတွင်မှအဓိကအားနည်းချက်တွေရှိနေပါသလဲစသည့်အားဖြင့်အခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါကိုဆွေးနွေးခြင်းတာတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ဒီနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးနားဆင်ရမယ့် American Style Indian 3 English တင်ကစားတွေကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချထားပါတယ်ရှင်။
ဒီနေ့မြတ်တွေ့အင်ပြမင်း idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က b e a t i n g beating ကရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံကောက်ဒီဘက်ကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီသဲသဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြကြရအောင်
။ You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာ။အချီနီးပါ။သူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြမရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။လာလာတန်စီစဉ်တိဆက်ပေးနေတဲ့ American Style Indian 3 English သင်ခန်းစာတွေကိုကျမတို့ရဲ့ VOA Internet စာမျက်နှာ bamis.voanews.com မှာလည်းပြန်ပြီးတော့လေ့လာနိုင်ကြပါတယ်ရှင်။အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ဆွီဒင်နိုင်ငံကစူပါမားကတ်ကုမ္ပဏီကြီးတစ်ခုဟာအသီးနှံတွေမှာသမရိုးကျတစိပ်ပြားတွေကတ်တာပလတ်စတစ်အိတ်တွေထုတ်ပြီးရောင်းချနေတာကနေပြောင်းလဲပြီးတချို့အသီးတွေပေါ်မှာလေစာနဲ့တစိပ်တက်တဲ့နည်းသစ်တစ်ခုကိုတီထွင်စမ်းသပ်အသုံးပြုနေပါတယ်။ဆွီဒင်ကုမ္ပဏီကစမ်းသပ်အသုံးပြုနေတဲ့ဤပညာသည်ရဲ့အကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းနိုင်ကတင်ပြထားပါတယ်ရှင
်ဤပညာတွေတိုးတက်ပြောင်းလဲလာတာနဲ့အမျှသဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းပါးစေမယ့်ဤပညာတွေကိုလည်းသိပ္ပံပညာရှင်တွေကတစ်မျိုးပြီးတစ်မျိုးစမ်းသပ်တီထွင်လာနေကြတာပါဆွီဒင်နိုင်ငံကအသီးအနှံနဲ့အစားအသောက်ကုန်ပစ္စည်းမျိုးစုံရောင်းချတဲ့ IKEA Supermarket ကုမ္ပဏီကြီးရဲ့ဆန်ခွဲတစ်ခုကစင်နေအတန်းနေရှိရာမှာစားသုံးသူတွေကစီကားတက်မြိုက်စွာဝယ်ယူနေကြတဲ့နောက်ကွယ်မှာအဆင့်မြင့်ဤပညာသစ်တစ်ခုကိုစမ်းသပ်တီထွင်လိုက်ကြပြန်ပါပြီ။အဲဒီအဆင့်မြင့်ဤပညာအသစ်ကတော့အသီးအနှံနေနဲ့ဆိုင်မော်တင်ရောက်တဲ့တခြားအစားအသောက်ကုန်ပစ္စည်းတွေကိုအမှတ်တံဆိပ်တက်တဲ့နေရာမှာသမရိုးကျတံဆိပ်ပြားတွေစတစ်ကာတွေပလတ်စတစ်အိတ်တွေနဲ့ထုတ်ပြီးရောင်းချတာမျိုးမဟုတ်ဘဲတဘာဝမြေဩဇာသုံးပြီးစိုက်ပျိုးထုတ်လုပ်တဲ့ကစွန်းဥတွေနဲ့ထောပတ်သီးတွေကိုလေဆာရောင်ကြီးနဲ့တံဆိပ်တက်ပြီးဈေးကွက်မှာတင်ရောက်တဲ့ဤပညာဖြစ်ပါတယ်။ဒီတံဆိပ်အစ်စ်တက်တဲ့ဤပညာကိုမနစ်ဒီဇင်ဘာလကစပြီးကနဦးစမ်းသပ်ကာလအဖြစ်စတင်အသုံးပြုခဲ့တာမှာလာမယ့်မတ်လကုန်အထိတက်တန်းတိုးမြင့်ထားပါတယ်။ဒီနည်းဟာအဆင့်မြင့်ဤပညာသစ်တစ်ခုဖြစ်ကြောင်းIKEA Student Company ရဲ့ပြောခွင့်ရပုဂ္ဂိုလ်ပီတာဟက်ကပြောပါတယ
် It's a new technique and we are being searching for a smarter way of branding our products
ဒီနေ့ဟာကျွန်တော်ရဲ့ကွန်ပျူတာကိုတမှုထူးခြားတဲ့ပိုပြီး smart ကြတဲ့တစိုက်တန်နည်းဖြစ်ပါတယ် ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟာအစည်းအနှံတွေကိုထူပိုးတဲ့နေရာမှာမလို့အဖက်ပလတ်စတစ်ပစ္စည်းတွေအလွန်ကျွံသုံးနေကြတယ်လို့ထင်လို့ဖြစ်ပါတယ
်။နိပညာသစ်စမ်းသပ်တီထွင်နိုင်မှုအတွက် EKA Sweden Company ဟာ Netherlands အခြေစိုက် EOSTAR ဆိုတဲ့ကုန်ပစ္စည်းဖြန့်ချီရေးကုမ္ပဏီနဲ့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒီနိပညာအသစ်ကိုတော့တဘာဝအတိုင်းကုန်ပစ္စည်းအမှတ်တံဆိပ်တက်တဲ့နည်းလို့ခေါ်ဆိုကြပါတယ်။အာမပြင်းလာတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကိုအသုံးပြုပြီးတိဒါမှမဟုတ်တခြားဟင်းချက်အသီးနှံတွေရဲ့အပေါ်ရန်အခွန်တွေအပေါ်လေဆာရောင်ခြည်နဲ့ထိုးပြီးကိုယ်အုံမတစိ့တက်လိုက်တာဖြစ်ပါတယ်။လေဆာနဲ့ထိုးပြီးတက်လိုက်တဲ့တစိ့ထဲမှာအဲ့ဒီတိဒါမှမဟုတ်အသီးနှံဟာဘာအမျိုးအစားဖြစ်တယ်၊ဘယ်နိုင်ငံကထုတ်လုပ်တယ်ဆိုတဲ့သင်္ကေတကုတ်တွေပါလာပါတယ်။ဒီနည်းပညာအသစ်ကိုအသုံးပြုတဲ့အတွက်တိနဲ့ဟင်းချက်အသီးနှံတွေရဲ့အနှံ့အယတာနဲ့ကြာရှည်ခံမှုဟာပြောင်းလဲသွားခြင်းမရှိဘူးလို့Peter Heck ကပြောပါတယ
် It gives the product a natural light a bright light which make the pigments of the fruit skin
ဒီနီယာအသီးနှံတွေရဲ့အခွန်ပေါ်မှာသဘာဝကျကျအမှားတက်လေးဖြစ်သွားစေတယ်နောက်ပြီးတော့ဒီနီယာအရန်ကိုနုညံ့သိမ်မွေးတော့အသီးနှံတွေရဲ့အပေါ်ရန်အခွန်တက်ကြော်ပြီးအထက်ကိုဘယ်လိုနည်းနဲ့မှဖောက်ဝင်မသွားသလိုအသီးနှံတွေရဲ့အရသာကိုလည်းလုံးဝပြောင်းလဲမသွားစေပါဘူ
းအခုတီထွင်ထားတဲ့ခင်မီနိပညာကိုအသုံးပြုခြင်းအပြင်ဤကာကုမ္ပဏီအနေနဲ့တဘာဝမြေဩဇာ၃ပြည်စိုက်ပျိုးထုတ်လုပ်တဲ့သူတို့ရဲ့အသေးအနံနေနဲ့တခြားအသေးအနံတွေကိုခွဲခြားရောင်းချနိုင်တယ်လို့စတစ်ကာတွေပလတ်စတစ်တွေဝယ်ယူရတဲ့အသုံးစရိတ်ကိုလည်းရှော့ချနိုင်မှာဖြစ်ပါတယ်။ EOSTAR ဖြန့်ချီရေးကုမ္ပဏီက2015ခုနှစ်အတွင်းဤကာဆွီဒင်ကုမ္ပဏီကိုတဘာဝမြေဩဇာအသုံးပြုပြီးစိုက်ပျိုးထားတဲ့ထောပတ်တိအလုံးရေ9သိန်းခွဲနီးပါးရောင်းချခဲ့တာမှာအဲ့ဒီအရေးအတွက်ကိုထုတ်လုပ်ဖို့အတွက်ကီလိုမီတာ100ကျော်ရှည်တဲ့ plastic 8 အလိတ်ကိုတုံးဆွဲခဲ့ရတယ်လို့ဆိုပါတယ်။အဲ့ဒီအချိန်တုန်းကတော့အသေးနာနဲ့ကြာရှည်ခံဖို့အတွက် plastic တွေကိုမဖြစ်မနေအသုံးပြုခဲ့ကြရတာပါ။ဒါပေမဲ့တဘာဝနီလန်တိုင်းကုန်အမတ်စိတ်တွေတတ်တဲ့နည်းပညာကိုတီထွင်အသုံးပြုတာဟာအဲ့ဒီလိုမလိုအပ်တဲ့ကုန်ကြစိတ်တွေ short ချနိုင်ရေးအတွက်ဖြစ်တယ်လို့ Peter Heck ကပြောပါတယ်
။ The plastic branding there is of course there is positive things with it. Some products really you help the shelf life.with specific materials
plastic and tobi the zait tat de ni ga raw kaung na rue le si ba de ai ni ne tin yang de a kha sai ma a si nan rue po bi ta shi khan ma de da chang di ni ne thout ta wo chin ro a ni ne ma san chin ma u tu bi mae ta chu ni ya rue ma ja raw a si nan rue po khan si aung sat tan si aung lu pe da myo ma hout de a twet di ni ga ma lu a thu phit ni ba de plastic and tobi tin yang na ga a kong ja le po mya ba de ပြီးတော့ဒီလိုထုတ်ထားတာကတခါတလေမှကျွန်တော်တို့ကကွန်ပျူတာတစ်ခုနဲ့တစ်ခုအကြကွဲပြားမှုရှိအောင်လုပ်တဲ့သဘောအယောင်စီးတွေကွဲကွဲပြားပြားသိရှိအောင်ဒါမှမဟုတ်တခြားအကြောင်းတစ်ခုခုကြောင့်ထုတ်ကြတာဖြစ်ပါတယ
်။ဤကာကုမ္ပဏီကကစုံဦးနဲ့ထောပတ်သီးတွေကိုစမ်းသပ်ကာလမှာအသုံးပြုဖို့ရွေးချယ်ရတဲ့အကြောင်းရင်းကတော့ဒီအသည့်နှမျိုးစလုံးရဲ့အခွန်တွေကိုလူတွေကစားသုံးခြင်းမရှိတာကြောင့်ရယ်တခါတရံမှာဒစိမ့်တက်ထားတဲ့နေရာကကွာကျတတ်တာတွေရဲ့အကြောင်းဖြစ်တယ်လို့ဆိုပါတယ်။အခုနှစ်နောက်ပိုင်းမှာတော့အခွန်ကိုပါစားလို့ရတဲ့အသီးအနှံတွေပေါ်လေဆာနဲ့တစိ့ရိုက်ပြီးစားသုံးသူတွေဘက်ကတုံ့ပြန်မှုကိုသိရှိနိုင်အောင်လှုပ်ဆောင်သွားဖို့စီစဉ်ထားကြောင်းပီတာဟက်ကပြောပါတယ်။ဒါပေမဲ့လေဆာနဲ့အသီးအနှံတိုင်းကိုအမတ်တစိ့တက်လို့ရတာတော့မဟုတ်ပါဘူး။ရှောက်သီးလိုအသီးမျိုးရဲ့အခွန်ဟာအခွန်ပေါ်မှာဖြစ်တဲ့အမတ်သားနဲ့အနာတွေကိုသူ့လိုပြန်ကောင်းသွားအောင်လှုပ်တတ်တဲ့အစွမ်းအာနိသင်ရှိတာကြောင့်လေဆာနဲ့တစိ့တက်လိုက်တယ်ဆိုရင်လည်းနာယီအနေငယ်အကြမှာပျောက်ပြက်သွားတတ်တယ်လို့ဆိုပါတယ်။ဒီနိပညာသစ်အောင်မြင်တယ်မအောင်မြင်ဘူးဆိုတာကတော့လေဆာနဲ့ဒစိမ့်တက်ထားတဲ့အသေးအနှံတွေကိုစားသုံးသူတွေကဝယ်ယူလို့စိတ်ရှိမရှိဆိုတဲ့တုံ့ပြန်မှုအပေါ်မူတည်မှာဖြစ်ပါတယ်ဇေဝတ်သူတူဦးဖြစ်တဲ့ Jonas Kulandorf ကတော့
It's actually the first time I see this branding but if it's more sustainable alternative
ဒီလိုမျိုးဒစိမ့်တက်ရောက်လာတာပထမအဆုံးချင်းတွေ့ဦးတာပါဒါပေမဲ့ဒီနေ့ကပိုးပြီးတော့ပတ်ဝန်းကျင်ထိခိုက်မှုကိုတက်တာမယ်ဆိုရင်တော့ကျွန်တော်ကတော့သဘောကျပါတယ်အသေးအနှံတွေထုတ်တဲ့နေရာဒစိမ့်တက်တဲ့နေရာတွေမှာအတုံးချတဲ့ပစ္စည်းနဲသွားမယ်ဆိုရင်တော့ကျွန်တော်အနေနဲ့ဝယ်စားမှာပ
ါအသေးအနှံတွေမှာတက်တဲ့ကုန်ပစ္စည်းအမှတ်တံဆိပ်လေးတွေဟာတစ်ခုချင်းအပြင်သေးငယ်ပေမဲ့လည်းရေရှင်မှာသဘာဝပတ်ဝန်းကျင်ကိုကြီးမားတဲ့ဆိုးကျိုးတွေဖြစ်ပေါ်စေတယ်လို့ Friends of Art ကဘာမြေရဲ့မိတ်ဆွေများအဖွဲ့က Kiera Box ကပြောပါတယ
် We know there's a huge amount of waste across the supply chain before we get to the packaging we see on our shelves.We know that manufacturers and retailers have been trying to decrease this.
ကွန်ပျူတာထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့လက်လီချောင်းချတဲ့သူတွေဟာတဘာဝပတ်ဝန်းကျင်ထိခိုက်မှုတက်တာစေအောင်စူးစမ်းဆောင်ရွက်နေကြတယ်ဆိုတာကိုကျမတို့သိပါတယ်။ဒါပေမဲ့ဘက်တီးရီးယားပိုးနဲ့ဆွေးမြေပျက်စီးသွားစေတဲ့တစိမ့်တွေမထုတ်နိုင်မချင်းတော့ပတ်ဝန်းကျင်ထိခိုက်မှုလုံးဝမရှိတဲ့အနေအထားရအောင်ကျမတို့လုပ်နိုင်မှာမဟုတ်ပါဘူး။ဆိုလိုချင်တာကအမိုက်ပုံတွေအခုမြင်တွေ့နေရတဲ့ plastic 8တွေ ပကင်ထုတ်ထားတဲ့အကျဉ်းချက်တွေမရှိတော့ဘဲသူ့လိုလိုပျက်စီးပြီးမြေဆွေးဖြစ်သွားတဲ့အထိရောက်ဖို့ကတော့မလွယ်သေးပါဘူးရှင်
။ Eka Supermarket ကုမ္ပဏီကြီးကိုတော့1918ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးဆွီဒင်နိုင်ငံတဝန်းဆိုင်ခွဲပေါင်း1300ကျော်ရှိပါတယ်ခင်ဗျ။
ကိုယ်စားဝန်လိုက်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာတစ်ချိန်အခုလိုအင်္ဂါမနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်တာဖြစ်ပါရဲ့ရှင်။အခုသုတဆိုလေအမေရိကတခွင်ကိုနားဆင်ကြရပါတော့မယ်။အခုဖေဖော်ဝါရီလကိုအာဖရိကအမေရိကန်တွေရဲ့လအဖြစ်သတ်မှတ်ထားတာဖြစ်လို့ဒီဖေဖော်ဝါရီလနဲ့လျော်ညီအောင်အာဖရိကအမေရိကန်တန်းကြွယ်တတိယတယောက်အကြောင်းနဲ့အာဖရိကအမေရိကအများစုနေထိုင်တဲ့အိုကလာဟိုမားပြည်နယ်ကမြို့ရဲ့အကြောင်းဒီသတင်းပတ်ရဲ့သုတဆိုလေအမေရိကန်တခွင်မှာကိုအောင်အောင်ကတင်ပြထားပါရဲ့ရှင်။
အမေရိကန်ပြည်ထောင်စုမှာဖေဖော်ဝါရီလဟာအာဖရိကန်အမေရိကန်တွေရဲ့သမိုင်းတွင်လအဖြစ်သတ်မှတ်ထားပါတယ်။ဒါကြောင့်အခုလတစ်လလုံးအတွင်းအာဖရိကန်အမေရိကန်တွေရဲ့သမိုင်းမှာအရေးပါတဲ့သူတွေဖြစ်ရတွေကိုထုတ်ဖော်ကွန်ပျူကြပါတယ်။စိုက်ပျိုးရေးလုပ်ငန်းခွင်တစ်ခုအတွင်းအရင်ကကျွန်းလုံသားတဦးဖြစ်ခဲ့ပြီးတဲ့နောက်ခွဲခြားဆက်ဆံမှုတွေကိုတွန်းလှန်ပြီးပထမဆုံးအာဖရိကန်အမေရိကန်အမျိုးသမီးတန်းကျွယ်တစ်ထည်တဦးဖြစ်လာသူကတော့မဒမ်စီဂျီဝေါ်ကာဝါ၊အယ်လီယာဘန်ဒယ်ဆာသူအဖွားရဲ့အဖွားမက်ဒမ်ဝေါ်ကာရဲ့လက်ရပစ္စည်းတချို့ကိုအမြတ်တနိုးပြသနေပါတယ
် Yeah, Madam Walker really represents the American dream in its best light.
American aim ဆိုတာကို Madam Walker အကောင်းဆုံးပြသသွားတာပါ ဂျုံမိဘနှစ်ပါးကနေ1860ကျော်ခုနှစ်တွေတုန်းကသူ့ကိုမွေးဖွားခဲ့ပြီးအသက်50နှစ်အရွယ်1919ခုနှစ်သူသေဆုံးချိန်မှာတန်းကျွယ်တည်းဖြစ်ခဲ့ပါတယ်
20ရာစုနှစ်အတွင်း Miss Walker ဟာအောင်မြင်ဆုံးစုဦးတီထွင်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်ပါတယ်။သူ့သဘင်ကျွတ်တာကိုကုစားဖို့နှီးမျိုးစုံစမ်းသပ်ခဲ့ပြီးတဲ့နောက် African American မျိုးသမီးတွေအတွက်သဘင်တန်စီမဲ့ဆေးကိုတီထွင်ရောင်းချနိုင်ခဲ့ပါတယ်လို့ Miss Bandias ကပြောပါတယ်
။ But what I love is that she put her own image on the packaging.
အဲ့ဒီဆေးဘူးတွေပေါ်မှာသူ့ပုံထည့်ထားတာကိုကြိုက်ဆုံးပါအဲ့ဒီအချိန်ကရောင်းချတဲ့ပစ္စည်းတွေမှာလူမဲနဲ့မတူတဲ့သူတွေရဲ့ပုံတွေကိုပဲထည့်လေးရှိပါတယ်။ဘာလို့လဲဆိုတော့ဥရောပသူတွေရဲ့အလှမျိုးလူမဲအမျိုးသမီးတွေမှာမရှိဘူးဆိုတာမျိုးကိုပြသချင်တာပါ
။ Miss Walker ဟာနိုင်ငံတော်ဝန်သွားလာပြီးအလှပြင်ပစ္စည်းထပ်ဆင့်ရောင်းချပေးမဲ့သူတွေကိုလည်းရှာဖွေခဲ့ပါတယ
်။ So it wasn't just about hair care products.
သဘင်အတွက်ဒါမှဟုတ်ပဲသဘင်ပုံသွင်းဖို့နောက်ပြီးတော့သဘင်ပြုပြင်ထိန်းသိမ်းဖို့ပစ္စည်းတွေလည်းရောင်းချတာကြောင့်လုပ်ငန်းပိုထွန်းကျလာပါတယ်။ဒီမှာအကျိုက်ဆုံးကတော့သူစီးပွားရေးလုပ်ငန်းဟာအမျိုးသမီးတွေမိသားစုတစုတည်ဆောက်ပြီးအိမ်ဝယ်ဖို့နဲ့သူတို့ကလေးတွေပညာသင်ဖို့တွန်းအားပေးတာကိုပါ
Miss Bandias ဟာလွန်ခဲ့တဲ့အနှစ်40လုံး Miss Walker ရဲ့ဘဝအကြောင်းသူတည်တနာလို့စာရေးသားခဲ့သူပ
ါ The women also wrote letters to her
သူစီကိုစာရေးတဲ့အမျိုးသမီးတူကဆိုမိဖို့ကြောင့်တည်းသူတလားလောက်လှုပ်လှုပ်ရတဲ့လစာတဲ့ပုံများတဲ့ဝင်ဝင်ရနိုင်အောင်ကြိုးစားခဲ့တဲ့အပေါ်ချီးကျူးထားပါတယ်စိုက်ပျိုးရေးချမ်းမှာလှုပ်သူတွေအိမ်အကူလှုပ်ဖူးသူတွေအမျိုးသမီးတွေအနေနဲ့မိသားစုကိုထောက်ပံ့ပြီးကိုယ်ပိုင်လှုပ်လှုပ်ဖြစ်အောင်ဒီအလုပ်ကပံ့ပိုးပေးနေတာပါ
Miss Walker ဟာ African American အမျိုးသမီးတွေအခွင့်အရေးအတွက်လှုပ်ရှားသူတဦးလည်းဖြစ်ပြီး1918ခုနှစ်တုန်းကတနိုင်ငံလုံးကဒီအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေပါဝင်တဲ့ကုန်သွယ်ရေးညီလာခံတစ်ခုကိုကမကထပြုလုပ်ကျင်းပပေးခဲ့တယ်လို့ Miss Bandias ကပြောပါတယ်
In her keynote speech she said I want you as Walker agents to show the
ဒီမရဲ့ကိုယ်စားလှယ်တူအနေနဲ့ကိုယ့်အတွက်သာကိုဂီယူစိုက်တာမျိုးမဟုတ်ပဲတခြားလူတွေကိုလည်းကူညီခြင်းနဲ့ဆိုတာကိုပြသတာပါလို့သူ့မိန့်ခွန်းထဲမှာထပ်ပြောသွားပါတယ်အဲ့ဒီညီလာခံပြီးမှာတော့လူအုပ်နဲ့စီရင်ပြီးတက်ဖြတ်တာကိုရာဇဝတ်မှုအနေနဲ့သတ်မှတ်ပေးဖို့ညီလာခံတက်ရောက်လာတဲ့အမျိုးသမီးတွေကသမရဝူဒရိုဝစ်ဆန်ကိုကျေးနန်းပေးဖို့တောင်းဆိုခဲ့ပါတယ်အမျိုးသမီးတွေအနေနဲ့သူတို့စွန်းအားဩဇာနဲ့ငွေကြေးကိုအသုံးချပြီးတရားမျှတမှုအတွက် Miss Walker ကဆောင်ရွက်စေချင်တာပ
ါမရမ်စီဂျေဝါကာဟာဆန်ကေတာထင်းသိမ်းပစ္စည်းထုတ်လုပ်တဲ့စွန်းဦးတီထွင်လုပ်ငန်းရှင်တယောက်သာမဟုတ်ဘဲအများအကျိုးဆောင်ရွက်သူတဦးလည်းဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်ပြပေးချင်တာကတော့ African American တွေအများစုနေထိုင်ကြတဲ့ Oklahoma ပြည်နယ်အတွင်းကမြို့တွေအကြောင်းပါနောက်နိုင်ငံတွေရဲ့ Hollywood ရုပ်ရှင်လောကမှာ Oklahoma ပြည်နယ်နဲ့ပတ်သက်ပြီးရုပ်ရှင်ရိုက်ကူးတဲ့အခါမှာများသောအဖြစ်လူပြည်တွေရဲ့သရုပ်ဖော်မှုတွေကိုပဲဖော်ကျူးထားပြီးတခါတလေကြမှသာဌာနေတိုင်းရင်းသားတွေရဲ့သရုပ်ဆောင်မှုတွေပါဝင်ဖော်ကျူးလို့ရှိပါတယ်။ဒ
ဒါပေမဲ့လည်းအူကလာဟိုမာသမိုင်းဟာအနောက်ချမ်းကတခြားပြည်နယ်တွေထက်များစွာရှုပ်ထွေးပါတယ်။အူကလာဟိုမာအတွင်းကမြို့ရွာပေါင်း50ထက်မနည်းဟာအာဖရိကန်နွေပွားအမေရိကန်နိုင်ငံသားတွေထူထောင်ခဲ့တာဖြစ်ပြီးလူမဲတွေသာနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်လာအောင်လည်းမျှော်လင့်ခဲ့တာပါ။အူကလာဟိုမာဇာတိရုပ်ရှင်ထုတ်လုပ်သူကယ်ရီဘာဘာဟာအဲ့ဒီမှာရှိတဲ့မြို့တွေကိုထိန်းသိမ်းကာကွယ်ဖို့အတွက်မြို့တွေရဲ့အကြောင်းကိုအခန်းစက်မှတ်တမ်းဗီဒီယိုတွေရိုက်ကူးထုတ်လုပ်နေသူပါ။အဂလာဟိုမာပြည်နယ်အတွင်းကလူမဲတွေသာနေထိုင်ကြတဲ့ Rentisville မြို့ဟာ1903ခုနှစ်ဖိနှိပ်အုပ်ချုပ်မှုကာလတွေအတွင်းလူတွေများပြားပြောင်းရွှေ့ခဲ့ကြပြီးနေခံစီးပွားရေးလုပ်ငန်းတွေပါပြုပျက်ခဲ့တာကြောင့်ဒီမြို့ပျက်စီးလူနေပါဖြစ်ခဲ့ရပါတယ်။ဒါပေမဲ့လည်းယနေ့အချိန်မှာတော့လူဦးရေအနည်းငယ်ဒီမြို့မှာနေထိုင်ကြဆဲဖြစ်ပါတယ်။မြို့ကန် Shalon Young Black ကတော့အခုလိုပြောပါရယ်။ I don't ever
want to say I was born in အခုချိန်မှာရှိမနေတော့တဲ့မြို့တစ်ခုမှာမွေးဖွားကြီးပြင်းခဲ့တဲ့သူအဖြစ်နဲ့ကျမအပြောမခံချင်ပါဘူး။တရားရောက်ကိုအခုလိုပြောပြရမှာစိတ်မကောင်းဖြစ်ရပါတယ
်။အခုအခါမှာဒီမျိုးမှာပြန်လာနေထိုင်ကြတဲ့လူငယ်တချို့ရှိလာပြီးဖြစ်ပါတယ်။ကောလိပ်ကျောင်းပြီးလို့အဲ့ဒီမျိုးလေးမှာမြေကွက်ပြန်လာဝယ်သူစပန်ဆာနီရိုကတော့သူနဲ့သူ့တငယ်ချင်းရဲ့အဖေဟာဒီမျိုးမှာပဲအတူတူမွေးဖွားကြီးပြင်းခဲ့တာလို့ပြောပါတယ
်။ My dad was, you know, born and raised right here on this same place that I was.
Rentisville မြို့ဟာ Oklahoma ပြည်နယ်မှာလူမဲတွေသာဆက်လက်နေထိုင်တဲ့မြို့73မြို့တွေကတမြို့ဖြစ်ပါတယ်။ပြည်ရင်းစစ်ပြီးတဲ့နောက်နဲ့ကျွန်းစနစ်ဖြတ်သိမ်းပြီးတဲ့နောက် African American တွေဘွားအများပြားဟာသူတို့ရဲ့ကိုယ်ပိုင်အတိုင်းဝိုင်းအတွက်မိနေရာတွေလိုအပ်တာကြောင့်အနောက်ဘက်ခြမ်းကနေမည်သစ်တွေစီပြောင်းရွှေ့ခဲ့ကြပါတယ်။19ရာစုနောက်ပိုင်းမှာတော့ Oklahoma ဟာတခြားပြည်နယ်တွေထက်လူမဲတွေသာနေထိုင်ကြတဲ့မြို့တွေများပြားလာခဲ့ပါတယ်။အဲ့ဒီလိုအာဖရိကန်အမေရိကန်နေသားနေထိုင်တဲ့ပြည်နယ်ဖြစ်ဖို့ရည်ရွယ်တဲ့လှုပ်ရှားမှုတွေလည်းရှိခဲ့ပါတယ်။အိုကလာဟိုမာဇာတိဖြစ်တဲ့သတင်းတောက်ကယ်ရီဘာဘာကအခုလိုပြောပါရယ်
။ But it was actually a Kansas politician that
ခွဲခြားဆက်ဆံမှုတွေမရှိဘဲနဲ့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေမိမိဖာသာစီမံအုပ်ချုပ်နိုင်တဲ့လူမဲတွေပဲနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်အောင်ရည်ရွယ်ပြီးတော့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားဥယျာဉ်တိုးလာအောင်အိုကလာဟိုမာတဲ့ကိုပြောင်းရွှေ့ချဖို့ဆိုတဲ့အတွေ့အခေါ်ကိုကန်ဆက်ကနိုင်ငံရေးသမားတယောက်ကစတင်ခဲ့တာဖြစ်ပါတယ
်။သူ့ရဲ့ဇာတိမြေကလူမဲတွေပဲနေထိုင်ကြတဲ့တမိုင်းနဲ့ပတ်သက်ပြီးတော့သတင်းတောင်းနဲ့ထုတ်လုပ်သူကယ်ရီဘာဘာက Struggle and Hope ဆိုတဲ့အစီအစဉ်ကိုဦးဆောင်ပြီးတော့မှတ်တမ်းရုပ်တံနဲ့ website ပေါ်မှာအခန်းစက်ဗီဒီယိုတွေကိုဖန်တီးဖြန့်ဝေပေးနေပါတယ်။ဒါနဲ့ပတ်သက်လို့ဘာဘာကအခုလိုပြောပါရယ
်။ I had grown up in Oklahoma and I had
Oklahoma မှာကျွန်မကြီးပြင်းလာခဲ့ပြီမဲ့ဒီတမိုင်းနဲ့ပတ်သက်ပြီးတခါမှမကြဘူးလို့ကျွန်မအတော်လေးအံ့ဩခဲ့ရပါတယ်။ဒါကြောင့်ဒီအကြောင်းတွေကိုစတင်လေ့လာခဲ့တာပါ။အ
ဲ့ဒီမှတ်တမ်းဗီဒီယိုတွေဟာအိုကလာဟိုမာပြည်နယ်အတွင်းလူမဲတွေသာနေထိုင်တဲ့မြို့တွေဆက်လက်ရှင်သန်နိုင်ဖို့အတွက်အဓိကထားတင်ဆက်ထားတာပါ။တချို့မြို့တွေဟာဆိုရင်လူဦးရေ25ဦးလောက်တောင်မရှိတော့ပါဘူး။သူရဲ့ရည်မှန်းချက်ကစာတင်ကျောင်းတွေမှာသင်ကြားပို့ချပေးတာမရှိတဲ့အမေရိကန်ရဲ့အရေးပါတဲ့သမိုင်းကဏ္ဍတစ်ခုကိုအများသိလာအောင်လှုပ်ဆောင်တာဖြစ်တယ်လို့ဘာဘာကပြောပါတယ်။Struggle and Hope အစီအစဉ်ဟာအမေရိကန်ရဲ့လူမျိုးပေါင်းစုံအတူရှင်တွဲနေထိုင်လာတဲ့ရှေးလျားတဲ့တမိုင်းကျောင်းတွေကိုဖော်ကျူးတဲ့ရုပ်ရှင်ဇာတ်ကားတွေနဲ့စာအုပ်တွေထုတ်လုပ်ဖို့တခြားလူတွေကိုတွန်းအားပေးတဲ့အစီအစဉ်တစ်ရပ်ဖြစ်မယ်လို့မျှော်လင့်ကြောင်းလဲဘာဘာကပြောပါရခင်ဗျာ
။ကိုဟအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်နဲ့အမေရိကန်တခွင်ကိုနားဆင်ခဲ့ကြရတာပါရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာဒီကနေ့ဟာသမ္မတအနေဖြစ်ပါတယ်။ပထမဆုံးအမေရိကန်သမ္မတ George Washington ကဆလို့အမျိုးသားခေါင်းဆောင်ကြီးတွေကိုအမေရိကန်ပြည်သူတွေကအလေးထားဂုဏ်ပြုတဲ့နေ့လည်းဖြစ်ပါတယ်။1996ခုနှစ်သမ္မတ George Washington ကွယ်လွန်ချိန်ကဆလို့သူ့ရဲ့မွေးနေ့ဖြစ်တဲ့ February 22ရက်နေ့ကိုသမ္မတများနေ့အဖြစ်တရားဝင်သတ်မှတ်မထားပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာဆင်နွှဲကြကြပါတယ်။1885ခုနှစ်ကြာတော့မှဒီကနေ့ကိုတရားဝင်အမျိုးသားအလဲရက်နေ့အဖြစ်သတ်မှတ်ခဲ့ကြတာပါ။အချိန်တွေရွေလျားလာတာနဲ့အမျှသမ္မတဝါရှင်တန်မွေးနေ့နဲ့မနီမဝေးနောက်ထပ်အမျိုးသားခေါင်းဆောင်ကြီးတူဖြစ်တဲ့သမ္မတအစ္စရာဟန်လင်ကွန်းရဲ့ February 12ရက်နေ့မှာကြာရောက်တဲ့မွေးနေ့ကိုလည်းအမေရိကန်ပြည်သူတွေကစတင်ဂုဏ်ပြုခဲ့ကြပါတယ်။ဒီသမ္မတနှစ်ဦးကိုတရားဝင်စတင်ဂုဏ်ပြုခဲ့တာကတော့1981ခုနှစ်မှာဖြစ်ပြီးနှစ်စဉ် February 1တတိယပတ်တနင်္လာနေ့မှာအမေရိကန်သမ္မတတွေအားလုံးကိုဂုဏ်ပြုတဲ့အနေနဲ့သမ္မတများနေ့အဖြစ်တရားဝင်သတ်မှတ်ခဲ့ကြတာဖြစ်ပါတယ်။ ဗြိတိသျှကိုလိုနီလက်အောက်ကနေလွတ်လပ်ရဖို့ချိုးပန်းခဲ့တဲ့စစ်ပွဲမှာအနိုင်ရရှိအောင်လို့အမေရိကန်ပြည်သူတွေကိုအကောင်းဆုံးဥဆောင်မှုပေးနိုင်ခဲ့သူအဖြစ်နဲ့လဲသမ္မတဝါရှင်တန်ကအချိန်တော်ကြာအတိမတ်ပြုခံခဲ့ရသူပါဒါကြောင့်လဲသူ့ကိုယ်သူဘရင်တဆူးလို့သတ်မှတ်ခဲ့ရင်တော့မှလက်ခံပေးနိုင်တဲ့အထိလူတွေရဲ့ထောက်ခံမှုကိုလည်းရရှိခဲ့သူဖြစ်ပါတယ်ဒီမိုကရေစီလုပ်ငန်းစဉ်ကိုစိတ်မရှိကြတဲ့သူ့တက်သေးကအရာရှိတချို့ကအဲ့ဒီလိုဘရင်လုပ်ဖို့အတွက်သူ့ကိုတိုက်တွန်းခဲ့ကြတာပါဒါပေမဲ့သမ္မတဝါရှင်တန်ကအဲ့လိုအတွေးတွေကိုခေါင်းထဲကထုတ်ပစ်ကြလို့ပြောဆိုခဲ့ပြီးတော့ဘရင်လုပ်ဖို့သူ့ကိုပြောခဲ့ကြတဲ့သူတွေကိုပြင်းပြင်းထန်ထန်သတိပေးခဲ့ပါတယ်စစ်တပ်ကိုဖျက်သိမ်းဖို့လည်းမိန်ပေးခဲ့ပြီးတော့သူ့ရဲ့စစ်သေးနာပတိချုပ်ယာရူးကိုလည်းနှုတ်ထွက်ခဲ့ပြီးတာမန်အယက်သားဘဝနဲ့ပဲနေထိုင်ခဲ့ပါတယ်အဲ့ဒီအချိန်ကအမေရိကဟာပြည်နယ်73ခုနဲ့ခက်ရော့ရော့ပေါင်းစည်းထားတဲ့အချိန်ဖြစ်ပါတယ်နောက်6နှစ်အကြာမှာတော့ထိရောက်တဲ့ပြည်ထောင်စုအစိုးရတရက်ကိုဖွဲ့စည်းနိုင်မှုအမေရိကန်ပြည်သူတွေစ조사ခဲ့ကြပေမဲ့ပြည်내တွေအားလုံးစီကအရေးပါတဲ့အခွင့်အာဏာတွေကိုဗဟိုအစိုးရကိုပေးလိုက်ရတော့မှဖြစ်တဲ့ DU ဆောက်ကိုအမေရိကန်တော်တော်များများကတန်တရားရှိပြီးတော့ဗဟိုအစိုးရအရာရှိတွေအထူးသဖြင့်သမ္မတကနေအာဏာအလွဲသုံးစားလုံးမအောင်ဆွေးင်ကြတာပါအဲ့ဒီလိုတိုင်းပြည်အတွက်အရေးကြီးလာတဲ့အချိန်မှာအမေရိကန်ပြည်သူအများစုရဲ့ယုံကြည်မှုအရာဆုံးပုဂ္ဂိုလ်ကတော့သမ္မတဝါရှင်တန်ဖြစ်ခဲ့ပါတယ်ဒါကြောင့်အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမ္မတအဖြစ်ကန့်ကွက်သူမရှိအရွေးခံခဲ့ရတာဖြစ်ပါတယ်အဲ့ဒီနောက်သူသမ္မတတာဝန်ယူတဲ့အချိန်မှာအမေရိကန်ပြည်ထောင်စုမှာဖွဲ့စည်းပုံခြေခံဥပဒေရှိခဲ့ပေမဲ့အစိုးရကတော့စနစ်တကျဖွဲ့စည်းနိုင်ခြင်းမရှိသေးပါဘူးသမ္မတဝါရှင်တန်တာဝန်ကနေအနားယူခဲ့တဲ့အချိန်ကြမှာအမေရိကန်ပြည်ထောင်စုကိုကမ္ဘာအင်အားကြီးနိုင်ငံတွေကအသိမှတ်ပြုခဲ့ကြတာဖြစ်ပါတယ်သူဟာတိုင်းပြည်ကိုဗန္ဒာရေးအခြေအနေကောက်မွန်အောင်ဆွမ်းဆောင်ပေးခဲ့တယ်လို့အမေရိကရဲ့တိုးချဲ့လာနေတဲ့နယ်နိမိတ်မြင်းတွေကိုလည်းကာကွယ်နိုင်ဖို့အတွက်ထိရောက်တဲ့တပ်မတော်တစ်ခုကိုဖန်တီးပေးခဲ့သူဖြစ်ပါတယ်။တော်လန့်ပြောင်းလဲမှုတွေဖြစ်ပေါ်နေတဲ့ပြင်သစ်နိုင်ငံမှာဒီမိုကရေစီအတွေ့အခေါ်တွေကနေဖျို့ဖျက်အခြေအနေအဆွန်ရောက်မှုနဲ့ဖိနှိပ်မှုတွေကိုဖြစ်ပေါ်စေခဲ့ပေမဲ့အမေရိကန်ပြည်ထောင်စုမှာတော့သမ္မတဝါရှင်တန်ရဲ့ဦးဆောင်မှုအောင်တော်လန့်ပြောင်းလဲမှုတွေကတည်ငြိမ်ပြီးဒီမိုကရေစီပြည့်ဝတဲ့တရားဝင်အစိုးရတရားပေါ်ပေါက်စေခဲ့ပါတယ်။လေးနှစ်တာသမ္မတသက်တမ်းနှစ်ကြိမ်ထမ်းဆောင်ပြီးတဲ့နောက်တာဝန်ကအနားယူတဲ့အချိန်မှာလဲသူကနောက်တက်လာမဲ့သမ္မတတွေအားလုံးအတွက်အရေးကြီးတဲ့အစဉ်လာတစ်ခုကိုခြံရိပ်ခဲ့ပါတယ်။ဒါအပြင်ဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်တစ်ခုလည်းဖြစ်တယ်လို့ကမ္ဘာတဝန်းကလူတွေအတွက်စံနမူနာတစ်ခုလည်းဖြစ်စေတဲ့ရွေးကောက်ခံခေါင်းဆောင်တဦးကနေနောက်ရွေးကောက်ခံခေါင်းဆောင်တဦးကိုငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးရေးအစဉ်လာကိုလည်းသမ္မတဝါရှင်တန်ကချမှတ်လှုပ်ဆောင်ပေးခဲ့ပါတယ်ရှင
်အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။အင်ကာနေညနေခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်သလိုဒီနေ့ညပိုင်းအစီအစဉ်မှာဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိတဲ့အကြောင်းသိအသိပေးပါရရှင်။အခုမနေ့ပတ်အစီအစဉ်အဆုံးမတက်ခင်မှာထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကတင်ညာပေးပါအောင်မရှင်။
ညအတ္တလန်တိတ်နေတိုးစစ်စာချုပ်အဖွဲ့ပေါ်ထားရှိတဲ့ကတိတွေအတိုင်းအမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်လို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာရှောင်းနေတဲ့ဒုတိယသမ္မတမိုက်ပန့်စ်ကအာမခံပြောကြားခဲ့ပြီးတော့တခြားအဖွဲ့ဝင်နိုင်ငံတွေကိုကာကွယ်ရေးအသုံးစရိတ်တိုးမြှင့်သုံးစွဲဖို့အတွက်ကိုလည်းပြက်ပြက်သားသားတိုက်တွန်းခဲ့ပါတယ်။အမေရိကန်စစ်တပ်ဗျူဟာမှုတယောက်ဖြစ်တက်မတော်ရင်းမှတောက်လျှောက်တာဝန်ထမ်းဆောင်ခဲ့တဲ့ကြီးတက်ဒုတိယဗိုလ်ချုပ်ကြီး HR Mac Master ကိုအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်သစ်အဖြစ်နဲ့သမ္မတထရမ့်ကရွေးချယ်ထားပါတယ်။အမေရိကန်ပြည်ထောင်စုမှသမ္မတတွေကိုဂုဏ်ပြုတဲ့သမ္မတများနေ့မှာဝါရှင်တန်မြို့တော်အပါအဝင်နိုင်ငံတော်ဝန်ကမြို့တော်တော်များများမှာသမ္မတထရမ့်အစိုးရကိုစန့်ကျင်ဆန္ဒပြပွဲတွေလုပ်နေကြပါတယ်။ Not my president ကျွန်ုပ်တို့ရဲ့သမ္မတမဟုတ်ဘူးလို့နာမည်ပေးထားတဲ့ဆန္ဒပြပွဲတွေမှာလူမျိုးစုံလူတန်းစားမျိုးစုံကဆန္ဒပြသူထောင်ပေါင်းများစွာပါဝင်ဆန္ဒပြနေကြပါတယ်။ဒီနေ့လာနေ့ကကြာရောက်တဲ့အမေရိကန်သမ္မတများနေ့မှာအရှေ့တန်းမျိုးတွေကနေအနောက်တန်းမျိုးတွေအထိအမေရိကန်မျိုးတွေသားမကကမ္ဘာမျိုးတချို့မှလည်းထရမ့်ဟာသူတို့ရဲ့သမ္မတမဟုတ်ဘူးဆိုတဲ့ဆန္ဒပြပွဲတွေကိုလုပ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်ရန်ဟီလီဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝင်ကြီး AH မာမုတ်အာလီနဲ့တနင်္လာနေ့ကဒါကာမြို့မှာတွေ့ဆုံပြီးတော့ရိုဟင်ဂျာတွေအရေးကိစ္စဆွေးနွေးခဲ့ပါတယ်။မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတွေအလုံးအရင်းနဲ့ဝင်ရောက်လာနေရတဲ့အဓိကပြဿနာကိုနိုင်ငံတကာအတိုင်းအဝန်းကဝိုင်းပြီးတော့ဖြေရှင်းပေးဖို့အတွက်ဝင်ကြီးအလီကတိုက်တွန်းခဲ့ပါတယ်။ရိုဟင်ဂျာတွေခိုးလုံနေတဲ့ Caucasus Bazaar ဒေသစီကိုမစ်ရှန်ဟီလီဟာဒီကနေ့မှသွားရောက်လည်လာမှာဖြစ်ပါတယ်။မဲခေါင်မြစ်ရဲ့လာအိုးနိုင်ငံဘက်အချမ်းမှာနောက်ထပ်ရေကာတာတစ်ခုလုံးမဲ့အစီအစဉ်တဲ့အပေါ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေနဲ့
အရက်ဖဲလူမှုအဖွဲ့အစည်းတွေကစိုးရိမ်ကြောင်းပြောကြားကန့်ကွက်နေကြပါတယ်ရှင်
။အင်္ဂါနေ့မနက်ပိုင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကဥစ္စာမိုးဝေဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရှင်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွာမျိုးပါ။
This program has come to you from the Voice of America, Washington.